Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါသည်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2022ခုနှစ်ဇူလိုင်လ8ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းတို့မီတာ31 32နဲ့51တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာအခုညပိုင်းနှဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံမှာဖြစ်နေတဲ့ COVID တတိယလိုင်းအတွင်းကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာနေတာနဲ့ပတ်သက်ပြီး
ဒီနေ့ရယ်9ရောက်ဆက်ပြီးတယ်မနေ့ကနေ့ရောက်ပေါ့နော်ကော်လွန်ဒီသေဆုံးတဲ့လူဆိုရင်အခုဆိုရင်ရောက်30ဒီရှိပါပြီအခုလည်းရှိအနေထားဖြစ်နေတာကကော်လွန်မြန်မာအခုလည်းဒီတာထားဖို့လောက်ထားတဲ့နေရာတွေဒီနေရာတွေကထားပြန်ပြီးရှိတော့မဆန်တော့ချောင်းမျိုးနဲ့ဒီ
မှာအော်မယ်မျိုးကကိုဗစ်တိုက်ဖျက်ရေးမှာပါဝင်တဲ့ကျန်းမာရေးထောင်ဝန်ရှိသူတူဦးပြောတော်တာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်တနင်္လာတိုင်းတပွဲမျိုးမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းတခါစစ်ကောင်စီအဖွဲ့ဝင်ဒေါ်သက်သက်ခန့်ရဲ့ရွှေဆိုင်မှာဘုံကွဲလို့တယောက်ထိခိုက်ဒဏ်ရာရတဲ့ဆိုတဲ့အကြောင်းပါဝင်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစစ်ကောင်စီဘက်ကအောက်ရီလိုက်စားမှုနဲ့တရားစွဲလိုက်တဲ့အကြောင်းစာတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မတ်မြသူစင်အောင်တို့ရှင်းပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာတယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့နော်ဝေးအခြေစိုက်တယ်လီနော့ကုမ္ပဏီကသူ့ရဲ့မြန်မာနိုင်ငံအတွင်းလက်ပတ်နေတဲ့လုပ်ငန်းအားလုံးကိုဒေါ်လာ105သန်းနဲ့ M1 Group ကိုရောင်းချဖို့သဘောတူလိုက်ပါတယ်တယ်လီနော့ကုမ္ပဏီအနေနဲ့မြန်မာနိုင်ငံမှာလုပ်ငန်းဆက်လုပ်သင့်မသင့်သုံးသပ်စဉ်းစားတဲ့အကြောင်းပြီးခဲ့တဲ့ရက်ပိုင်းအတွင်းကကြေညာချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအခု M1 group ကိုရောင်းချဖို့သဘောတူလိုက်တယ်ဆိုတဲ့သတင်းထွက်ပေါ်လာတာပါမြန်မာနိုင်ငံအတွင်းဆိုးဝါးလာတဲ့စီးပွားရေးနဲ့စီးပွားရေးလုံနိုင်မဲ့အနေအထားရိုးရင်းလာတဲ့လုံခြုံရေးနဲ့လူခွင့်ရေးအခြေအနေတွေကြောင့်လုပ်ငန်းတိုးတက်နိုင်ဖို့အခြေအနေအကန့်အသတ်တွေရှိနေတယ်လို့လည်းတယ်လီနော့ကုမ္ပဏီကမကြသေးခင်ရက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်တယ်လီနော့ကုမ္ပဏီရဲ့လုပ်ငန်းတွေကိုဝယ်ယူဖို့သဘောတူလိုက်တဲ့ M1 group ကုမ္ပဏီဟာလက်ဘနွန်ဝန်ကြီးချုပ်ဟောင်းနာဂျစ်အေမီကာတီဦးဆောင်တဲ့လက်ဘနွန်အခြေစိုက်ရင်းနှီးမြှုပ်နှံမှုအစုအစပ်ကုမ္ပဏီဖြစ်ပါတယ်။မြန်မာစစ်တပ်ကချုပ်ကန့်ထားတဲ့ Mintel Internet Mobile ဆက်သွယ်ရေးနဲ့ဖက်ဆက်လုပ်ကိုင်နေတဲ့ Airwari Green Towers ကုမ္ပဏီမှာအဓိကရှယ်ယာဝင်ထားတဲ့အကြောင်း Burma Campaign UK အဖွဲ့နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးကော်မရှင် FFM တို့ရဲ့မှတ်တမ်းတွေမှာဖော်ပြထားပါတယ်။တယ်လီနော့ကုမ္ပဏီအနေနဲ့လုပ်ငန်းဆက်လက်လက်ပတ်နိုင်မဲ့ရွေးချယ်စရာနည်းလမ်းပေါင်းစုံကိုစဉ်းစားခဲ့ပြီးရောင်းချတာကသာအကောင်းဆုံးအဖြေလို့မြင်တဲ့အတွက်အခုလိုဆုံးဖြတ်လိုက်တာလို့ကုမ္ပဏီအလုပ်အမှုဆောင်အကြီးအကဲ Sick Break ကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာ9လကျော်လာပြီဖြစ်တဲ့အပြင်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ရန်ကုန်အပါအဝင်မြို့နယ်အတော်များများမှာသွာလာမှုကန့်သတ်ချက်တွေထုတ်ပြန်ထားပေမဲ့ဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေကတော့ဒီကနေ့အထိပုံစံမျိုးစုံနဲ့ဆက်ရှိနေသေးပါဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေနေ့စဉ်ဆိုသလိုပြုလုပ်နေတဲ့တနင်္လာရီတိုင်းဒဝဲမြို့မှာဒီကနေ့လဲဆရာနာသိမ်းမှုစန့်ကျင်နဲ့ချီတက်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်အလားတူပဲတနင်္လာရီတိုင်းလောင်းလုံမြို့မှာလဲအစဉ်အလာမပြတ်ဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်မန္တလေးမြို့မှာလဲစစ်ကောင်စီရဲ့လုံခြုံရေးတွေတင်းကျပ်စွာချထားတဲ့ကြားကပဲတန်ခါတမကတပိတ်စစ်ကြောင်းဒီကနေ့မွန်လွယ်ပိုင်းမှာလက်မဘော်ထွက်ချီတဲ့ဆန္ဒပြခဲ့ကြပါတယ်ကိုဗစ်ကူးစက်မှုတွေများနေတဲ့စကိုင်းတိုင်းအတွင်းကရမပင်မြို့နယ်ရှေ့ဘက်ချမ်းနဲ့စလင်းကြီးမြို့နယ်မြောက်ဖက်ချမ်းကကြေးရွာတွေပူးပေါင်းပြီးဆရာနာရှင်စန့်ကျင်ရေးချီတဲ့ဆန္ဒပြခဲ့ကြပါတယ်တစ်ဖက်မှာဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေရှိနေသလိုဘုံပေါက်ကွဲမှုတွေနဲ့ပြစ်ခတ်တပ်ဖြတ်မှုတွေလည်းနေ့စဉ်ရက်ဆက်ဆိုသလိုအပြန်အလှန်ဖြစ်ပေါ်နေတာပါဒီကနေ့မှလည်းလူကယ်ပြန်ဝင်ကြီးဒေါ်သက်သက်ခိုင်ပိုင်နဲ့ရန်ကုန်မြို့လမ်းမတော်နဲ့မဟာဗန္ဓုလလမ်းတောင်းကရွှေနန်းတော်စိန်ရွှေရနာဆိုင်မှာဘုံပောက်ကွဲမှုဖြစ်သွားခဲ့ပါတယ်။ပောက်ကွဲမှုကြောင့်ဝန်ထမ်းတအူထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းကဗလာမင်းထင်တရားနီးမှာရှိတဲ့စူပေါင်းစစ်ဆေးရေးဂိတ်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ပစ်ခတ်မှုကြောင့်မနေ့ဇူလိုင်လ9ရက်နေ့ညနေကပြည်သူတအူသေဆုံးခဲ့ပါတယ်။မကွေးတိုင်းမြို့သိမ်းမြို့မှာတော့စစ်ကောင်စီကခံထားတဲ့ကြေးရွာအုပ်ချုပ်ရေးမှုတအူဂျင်ကလီနဲ့ပြစ်ခတ်ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာမြန်မာနိုင်ငံအတွင်းတကြောပြန်ဖြစ်ပေါ်နေတဲ့ COVID တတိယလိုင်းဟာစစ်ကောင်စီတပ်ဖွဲ့ဝင်တွေအပါအဝင်အစိုးရဝန်ထမ်းအနေနဲ့လူထမ်းစားအလွတ်အသီးသီးအကြအချိန်တို့အတွင်းအလင်းမြန်ကူးစက်နေပါတယ်ဒီကနေ့ဇူလိုင်လ10ရက်နေ့မှာရှမ်းပြည်နယ်လွန်ကော်မြို့တမြို့ထဲမှာတင်အတီးပြုလူနာ14ဦးထပ်မံတွေ့ရှိခဲ့တယ်လို့ပြည်တွင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဒါကြောင့်လွန်ကော်မြို့မှာတင်အတီးပြုလူနာအခုချိန်ထိ29ဦးရှိသွားပြီဖြစ်ပါတယ်။ မွန်ပြည်နယ်မှာတော့ဒီကနေ့တရက်ထက်မှတင်ကိုဗစ်လူနာ5ဦးထက်မှသေဆုံးခဲ့တာကြောင့်စုစုပေါင်းသေဆုံးသူ50နီးပါးရှိလာနေပြီလို့ကိုဗစ်အရေးကူညီနေသူတွေရဲ့ပြောကြားချက်တွေကိုကိုကပီးပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်။ကူးစက်မှုအလင်းမြန်ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာလည်းတပြည်နယ်လုံးအတိုင်းအတာနဲ့အတည်ပြုလူနာ900လောက်ရှိလာနေတာမှာကူးစက်သူတွေရဲ့ကျောင်းသူကျောင်းသားတွေနဲ့ဆရာဆရာမတွေပါဝင်နေတာကြောင့်စာသင်ကျောင်းတွေပိတ်ထားရပါတယ်။ဒီတော့တွင်မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေဟာသတင်းနှစ်ပတ်အတွင်း10ရာခိုင်နှုန်းလောက်ကနေ 22.3 ခန့်နှုန်းအထိတိုးလာနေပြီး Delta variant အပါအဝင်မျိုးရိုးဗီဇပြောင်းလာတဲ့ကူးစက်မြန် COVID-19 ပိုးတွေပြန့်နှံ့လာနေတာကြောင့်ဒီပိုးဆိုးရင်တဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကပြောဆိုပါတယ်။ဆေးရုံဆေးကန်းတွေလုံခြုံမှုရှိဖို့နဲ့ကျန်းမာရေးလုပ်သားတွေကိုအကာအကွယ်ပေးဖို့လိုတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရာ Stephen Dujarric ကသတိပေးပြောဆိုပါတယ်။
The UN team warns that a major outbreak of COVID-19 would have devastating consequences on both people's health.
COVID-19 ရောဂါကူးစက်မှုတွေအဓိကပြန့်နှံ့သွားပြီဆိုရင်လူတွေရဲ့ကျန်းမာရေးအပေါ်မှာရောစီးပွားရေးအပေါ်မှာပါဘေးဒုက္ခရောက်စေတဲ့ဆိုးကျိုးတွေရင်ဆိုင်ရလိမ့်မယ်ဆိုတာပြည်တွင်းကကုလသမဂ္ဂအဖွဲ့အစည်းတွေကသတိပေးနေတဲ့အကြောင်းအတင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကမနေ့ဇူလိုင်လ9ရက်နေ့ကကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားတာပါမြန်မာနိုင်ငံမှာဇွန်လအတွင်းပြန်လည်စတင်ခဲ့တဲ့ကိုဗစ်တတိယလိုင်းကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းစမ်းသပ်စစ်ဆေးမှုအားလုံးရဲ့30ရာခိုင်နှုန်းနီးပါးရောဂါပိုးကူးစက်နေတာကိုကျန်းမာရေးနဲ့အာဇာဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကလည်းထုတ်ဖော်ပြောဆိုထားပါတယ်ခင်ဗျာတရုတ်မြန်မာနယ်စပ်ယူနန်ပြည်နယ်အတွင်းကရွှေလီမြို့မှာကိုဗစ် -19 ကူးစက်မှုအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်မနေ့ဗုဒ္ဓဟူးနေ့ကစလို့ lockdown ချပြီးအိမ်အပြင်မထွက်ရအမိန့်ထုတ်ပြန်ထားပါတယ်stay at home မလို့အဖက်အပြင်မထွက်ဖို့အမိန့်ထုတ်ပြန်ထားတာကြောင့်မြို့အတွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းတွေလည်းပိတ်ထားပြီးပြည်သူအများစုဟာလည်းကိုယ့်အိမ်အတွင်းမှာပဲနေကြတယ်လို့တရုတ်နိုင်ငံပိုင် CCTV သတင်းမှာကြေညာခဲ့ပါတယ်
။我们的记者啊从云南省瑞丽市新冠肺炎疫情防控工作指挥部了解到，
瑞丽မြို့မှာပြီးခဲ့တဲ့နေ့က COVID-19 ကူးစက်သူ6ဦးတွေ့ရှိခဲ့တာအပြင်လွန်ခဲ့တဲ့24နာရီအတွင်း COVID-19 ကူးစက်သူ15ဦးထပ်မံတွေ့ရှိခဲ့ကြောင်း CCTV ကကြေညာပါတယ်ဒါကြောင့်မြို့ရင်းမှာရှိတဲ့ဆေးရုံဆေးဆိုင်တွေနဲ့မရှိမဖြစ်လိုအပ်တဲ့အရေးပေါ်ကုန်စုံဆိုင်တွေကလွဲလို့ကျန်တဲ့စီးပွားရေးလုပ်ငန်းတွေရုံးနေအလုံးပိတ်ထားတယ်လို့ဆိုပါတယ်။ရွှေလီမြို့မှာရှိတဲ့မြန်မာနဲ့တရုတ်လူမျိုးတွေကိုအစုလိုက်အပြုံလိုက်ယောဂပိုးရှိမရှိစမ်းသပ်စစ်ဆေးတဲ့အချိန်မှာပိုးရှိလူနာတွေကိုတွေ့ရှိခဲ့တာကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးတွေကိုဥစွာပိတ်ပင်ခဲ့တယ်လို့နယ်စပ်အဝင်အထွက်တွေကိုလည်းတရုတ်အာဏာပိုင်တွေကတင်းကျပ်ခဲ့ပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းထိုမီတာ31 kHz 9383ညဖိုင်းထိုမီတာ32 kHz 9383ညဖိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသစင်အောင်ပါသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်။2020အိုလံပစ်ပွဲစဉ်တွေကျင်းပဖို့သတင်းနှစ်ပတ်လောက်အလိုမှာပဲဒီကနေ့ဇူလိုင်လ10ရက်နေ့ကစပြီးတော့တိုကျိုမြို့ကိုအရေးပေါ်အခြေအနေကြီးညာလိုက်ပါတယ်။ COVID မျိုးဗီဇကွဲကူးစက်မှုတွေတွေ့တာကြောင့်အခုလိုအရေးပေါ်အခြေအနေကြီးညာရတာဖြစ်တယ်လို့ဝန်ကြီးချုပ်ယူရှိဟီတဲ့ဆူဂါကပြောပါတယ်
။ကျိုးရှုရှန်တော့ခတ်စရာပြောရှုံတော့ရိုးရီဆိုတာ
ကိုရိုနာဗိုင်းရပ်စ်မျိုးဗီဇကွဲကူးစက်မှုရိုက်ခတ်လာတာကိုထပ်တွက်ဖို့လိုပါတယ်။နိုင်ငံတွင်းယောဂကူးစက်မှုတွေထပ်ပြီးတော့မကြုံရအောင်ယောဂကကွယ်တိုက်ဖြတ်ရေးပို့ပြီးတော့အားကောင်းအောင်လုပ်ထားဖို့လိုပါတယ်။အခြေအနေတွေကြောင့်တိုကျိုကိုအရေးပေါ်အခြေအနေကြီးညာတယ်လို့အိုကီနာဝါမြို့အရေးပေါ်အခြေအနေကြီးညာထားတာကိုလည်းဩဂုတ်လ22ရက်နေ့အထိထပ်တိုးလိုက်တယ်လို့ဝန်ကြီးချုပ်ဆူဂါကပြောပါတယ်။တိုကျိုမှာဒီကနေ့ကြာသပတေးတည်းအထက်ကိုဗစ်ကူးစက်သူလူနာပြည့်896ယောက်တွေ့တာကြောင့်အခုလိုအရေးပေါ်အခြေအနေကြီးညာလိုက်တာပါဂျပန်မှာအခုထိယောဂကူးစက်ထားသူ 8,100 ကျော်နဲ့သေဆုံးသူ 14,900 ကျော်ရှိပါတယ်။ကာကွယ်ဆေးထိုးအစီအစဉ်တွေနှောင့်နှေးနေသလိုအခုထိနိုင်ငံလူဦးရေ၄ပုံတစ်ပုံလောက်ကအနည်းဆုံးကာကွယ်ဆေးတစ်ချိန်ပဲထိုးရသေးတာပါ။ချီဘာနဲ့ခန္ဓာဂါဝါပြည်နယ်တွေအပါအဝင်တိုကျိုအနီးတစ်ဝိုက်အိုလံပစ်ပွဲစဉ်တွေကျင်းပမယ့်နေရာအတော်များများမှာဩဂုတ်လ22ရက်နေ့အထိအရေးပေါ်အခြေအနေတစ်စိတ်တစ်ပိုင်းကြီးညာထားပါတယ်ရှင်။တောင်ကိုရီးယားနိုင်ငံဆိုးမြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်လာတဲ့အတွက်မကြခင်မှာအသွားအလာကန့်သတ်မှုတွေကိုတင်းတင်းကြပ်ကြပ်ချမှတ်လာနိုင်တယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတဦးကိုကိုးကားပြီးတော့ယုံဟပ်သတင်းကဖော်ပြပါရယ်။ကြာသပတေးနေ့တည့်ရက်ထဲကိုဗစ်ကူးစက်သူ1295ယောက်ရှိပြီး တဝက်လောက်ကဆိုးမြူနဲ့အနီးတဝိုက်ကဖြစ်ပါတယ်။ကာယောဂအစောပိုင်းကူးစက်မှုတွေမှာတောင်ကိုရီးယားကယောဂဆစ်ဆီးမှုတွေကိုကြဲကြဲပြန့်ပြန့်ပြုလုပ်ခဲ့ပြီးလူချင်းချင်းစည်းကမ်းတွေတတ်မှတ်ခဲ့ပြီးတော့ယောဂကိုထိန်းချုပ်နိုင်ခဲ့ပါတယ်။ဒါပေမဲ့ကာကွယ်ဆေးထိုးလုပ်ငန်းတွေနှောင့်နှေးနေသေးတာကြောင့်တားမြစ်ကန့်သက်ထားတာတွေကိုအပြေအဝပြန်ပြီးတော့ဖွင့်ခွင်တော့မပြုသေးပါဘူး။အခုကူးစက်မှုတွေကလူဦးရေ25သန်းလောက်ရှိတဲ့ဆိုးမြူနဲ့တဝိုက်မှာဖြစ်ပွားနေတာဖြစ်ပြီးတော့ကိုဗစ်ရောဂါလိုင်းမှာအသက်20နဲ့30ကြားလူငယ်တွေမှာယောဂကုသတာကိုတွေ့ရတဲ့အတွက်လဲအထူးစိုးရိမ်မိတယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဒီအသက်20ဝန်းကျင်လူငယ်တွေကိုကာကွယ်ဆေးမထိုးပေးရသေးတဲ့အပြင်ကိုဗစ်မျိုးပီဇာကွဲ Delta variant ကုသမှုတွေတိုးလာတာကြောင့်လဲပို့ပြီးတော့စိုးရိမ်နေကြတာပါ။နိုင်ငံလူဦးရေရဲ့စက်တရာခိုင်နှုန်းကိုကာကွယ်ဆေးထိုးပေးပြီးဖြစ်တဲ့တောင်ကိုရီးယားမှာအခုထိကိုဗစ်ကြောင့်သေဆုံးသူက2000လောက်ရှိပါတယ်။ကာကွယ်ဆေးထိုးလုပ်ငန်းတွေကိုအရှိန်မြင့်လှုပ်ဆောင်နေပြီးနိုဝင်ဘာလလောက်မှာတော့လူအတော်များများကိုကာကွယ်ဆေးထိုးပြီးနိုင်ဖို့အစိုးရကခန့်မှန်းထားပါတယ်ရှင်။ဟေတီနိုင်ငံမှာသမရဂျိုဗင်နီမွိုက်စ်လုံခြုံခံခဲ့ရပြီးတဲ့နောက်အရေးပေါ်အခြေအနေအရတိုင်းပြည်အာဏာကိုထိန်းချုပ်လိုက်ကြောင်းယာယီဝန်ကြီးချုပ်ကကြေညာလိုက်ပြီးချိန်မှာပဲအခြေအနေကိုထိန်းသိမ်းသိမ်းနဲ့ဖြေရှင်းကြဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတိုက်တွန်းလိုက်ပါတယ်
။ Au seuil de la présente séance, je voudrais au nom des membres du conseil de sécurité
Tamara Jovene Moise လုံခြုံခံရတဲ့အတွက်အားအသင့်တုံ့လုံးမိတယ်လို့စိတ်မကောင်းလဲဖြစ်မိတဲ့အကြောင်းလူညွေးကောင်စီအလှည့်ကြဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာပြင်သစ်သက်အမတ်ကြီး Nicholas D. Rivery ကမနေ့တုန်းကကြေညာချက်ကိုဖတ်ကြားခဲ့ပါတယ်။ဟေတီနိုင်ငံအခြေအနေနဲ့ပတ်သက်လို့လူညွေးကောင်စီအစည်းအဝေးတည်းရဲ့ဒီကနေ့ကျင်းပဖို့လည်းရှိပါတယ်။ဟေတီနိုင်ငံ Port of Prince မြို့တော်ကလူကုန်တန်ရက်ွက်မှာရှိတဲ့နေအိမ်မှာသမရဂျိုဗင်နီမွိုက်စ်ကိုအမေရိကန်မူရစ်စီဝါနှိမ်နှင်းရေးအေဂျင်စီ DEA အဖွဲ့ဝင်တွေအဖြစ်အသွင်ယူထားတဲ့တနက်သမားတွေမနေ့တုန်းကလုံခြုံတပ်ဖြတ်ခဲ့ပြီးနိုင်ပိုင်းအကြာမှာပဲယာယီဝန်ကြီးချုပ်ကတိုင်းပြည်အာဏာကိုထိန်းချုပ်လိုက်တဲ့အကြောင်းကြေညာခဲ့ပါတယ်။ချက်ချင်းပဲတိုင်းပြည်ကိုစေုပ်ချုပ်ရေးကြေညာထားပြီးတော့နေဆက်တွေနဲ့အဓိကလေဆိပ်ကိုလည်းပေးလိုက်ပါတယ်။ညတနာရီလောက်အချိန်သမရကိုလှုပ်ချန်ခဲ့သူတွေဟာတေချာလိကျင်ထားတဲ့လက်နဲ့အပြည့်အစုံကန်ဆောင်လာသူတွေဖြစ်ပြီးစနစ်တကျစီစဉ်တိုက်ခိုက်ခဲ့တာလို့လည်းပြောပါရယ်။အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းတဲ့အစီအစဉ်အပေါ်မှာဝေဖန်မှုတွေအကြီးအကျယ်ရင်ဆိုင်နေရတဲ့အချိန်မှာဒီအကြောင်းနဲ့ပတ်သက်ပြီးတော့သမရဂျိုးဘိုင်ဒန်ကဒီကနေ့ပြောဆိုဖို့ပြင်ဆင်နေပါရယ်။တပ်တွေရုတ်သိမ်းနေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဒုသမ္မတကမလာဟဲရစ်နဲ့အမျိုးသားလုံခြုံရေးအကြံပေးအဖွဲ့တွေတွေ့ဆုံဆွေးနွေးအပြီးမှာသမ္မတဘိုင်ဒန်ကမိန့်ခွန်းပြောကြားဖို့စီစဉ်ထားတာပါတပ်တွေပြန်ရုတ်သိမ်းနေတဲ့အစီအစဉ်60ရာခိုင်နှုန်းပြီးသွားပြီလို့အင်္ဂါနေ့တုန်းကအမေရိကန်စစ်တပ်ကကြေညာခဲ့ပါတယ်ဩဂုတ်လကုန်မှာလုပ်ငန်းအလုံးအပြီးတက်မယ်လို့အမေရိကန်အရာရှိတွေကခန့်မှန်းထားပါတယ်အမေရိကန်နဲ့နေတိုးမဟာမိတ်အဖွဲ့တွေအပြီးတက်ရုတ်သိမ်းတော့မယ်လို့ကြေညာခဲ့တဲ့မေလ1ရက်နေ့နောက်ပိုင်းကလေးကတာလီဘန်တွေကနေမြေအတော်များများကိုတိုးချဲ့ပြီးတော့တင်ပိုက်ခဲ့ပါတယ
်။နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မှန်းများသတင်းအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပြီးတော့တော့မှာဖြစ်ပါတယ်။အရင်ဆုံးကတော့မြန်မာနိုင်ငံကကိုဗစ်ရောဂါအခြေအနေနဲ့ဆိုင်တဲ့သတင်းကိုပြောပြပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ကိုဗစ်တတိယလိုင်းမှာအတီးပြုတ်လူနာနဲ့တေဆုံးသူဦးရေဟာအချိန်တိုအတွင်းမှာပဲတိုးလာနေတယ်လို့ကိုဗစ်တိုက်ဖျက်ရေးမှပါဝင်သူတွေကပြောပါတယ်။စစ်အာဏာသိမ်းပြီးနိုင်ငံတွင်အခြေအနေတွေကြောင့်ကာယောဂထိန်းချုပ်ရေးလုပ်ငန်းတွေကိုဆောင်ရွက်ရမှာလဲအရင်လိုင်းဒန်ဒီတုံးကထပ်ပို့ပြီးတော့ခက်ခဲနေပါတယ်။ Stay at home တတ်မှတ်ထားတဲ့မြို့နယ်တွေမှာရင်ဆိုင်နေရတဲ့ကိုဗစ်အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုမဆုမွန်ပြောပြပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံတွင်ပြည်내နဲ့တိုင်းနေရာတော်တော်များများမှာကိုဗစ်အတီးပြူလူနာတွေတိုးလာနေလို့ယောဂါထိန်းချုပ်ဖို့လိုအပ်တဲ့မြို့နယ်တွေကို stay at home သတ်မှတ်ထားတာအခုဆိုရင်စုစုပေါင်း45မြို့နယ်အထိရှိသွားပါပြီ။အဲ့ဒီထဲမှာရန်ကုန်တိုင်းတွေက10မြို့နယ်၊မွန်ပြည်နယ်တွေကမြို့နယ်3ခုနဲ့မကွေးတိုင်းတွေကမြို့နယ်1မြို့နယ်ကို stay at home သတ်မှတ်တယ်လို့ဇူလိုင်လ9ရက်နေ့နေ့စွဲနဲ့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မလို့အဲ့ရင်အိမ်ပြင်မထွက်ကြဖို့ကန့်သက်ခံထားရတဲ့မွန်ပြည်နယ်မော်လမြိုင်မြို့မှာတော့အခုကိုဗစ်တတိယလှိုင်းမှာကိုဗစ်အတီးပြူလူနာ1000ထက်မနည်းရှိနေပါတယ်။ဒီလိုအတီးပြူလူနာတွေတိုးလာနေပေမဲ့သူတို့ကိုထားဖို့နေရာအခက်ခဲရှိနေတာကြောင့်နေရာအသစ်တွေထပ်ပြီးပြင်ဆင်နေရတယ်လို့မော်လမြိုင်မြို့ကိုဗစ်တိုက်ဖျက်ရေးမှာပါဝင်နေတဲ့ကျန်းမာရေးဌာနတာဝန်ရှိသူတဦးက VOA ကိုပြောပြပါဗျ။ဒီ
နေ့ရာခိုင်နှုန်းဒီပါလောက်ထွက်တာပေါ့နော်။မနေ့ကဆိုရင်100,000ထွက်တယ်။ဒီနေ့ဆိုလို့ရှိရင် 96,000 တက်ထွက်တယ်။အခုလို့ရှိရင်ဒီနေ့ရယ်9ရောက်ထပ်ပြီတယ်မနေ့ကနဲ့ရောက်ပါတော့အကောင်လုံးဒီတေဆုံတဲ့လူဆိုလို့ရှိရင်အခုဆိုရင်ရောက်30ဒီရှိနေရှိပါပြီအခုလည်းရှိအနေအထားဖြစ်နေတာကကျွန်တော်တို့ဒီ
ဘောလုံးငယ်မှာအခုလက်နေတာထားဖို့လောက်ထားတဲ့နေရာရဲ့လူနာတွေကထားကြနေမှာရှိရောအဲ့တော့ရှားမျိုးနယ်တွေမှာဆိုလို့ရှိရင်ဒီတိုင်းပဲအခုပဲချင်းဝတ်တွေလောက်ထားတယ်သူမျိုးနယ်သူမျိုးနယ်လက်ခံနိုင်ကိုလောက်ထားတဲ့နေရာတွေကအဲ့ဒီနေရာတွေကလည်းအကုန်လုံးလူနာတွေကပြည့်တဲ့အနေထားအဖြစ်နေပြီပေါ့နော်ပြီးခဲ့တဲ့ဇွန်လလောက်ကနေစပြီးတော့ကိုဗစ် 19ကြားရဲအမြင်မိကြီးအလှိုင်းတဲ့23000ကျော်လောက်ထပ်ပြီးတော့အများကြီးထွက်တွေ့ရတယ်ပြီးတော့တေဆုံးတော့လည်းညားလာတယ်ညားလာတဲ့ခါကျတော့အခုတက်ကြီးအနေထားဆိုလို့ရှင်တော့ဒီတိကကျမကြီးဝန်ထမ်းအင်အားနေနေတာပေါ့နော်စတိတ်အတ်ဟုံးတတ်မှတ်ခံထားရတဲ့ဘကိုးတိုင်းလက်ပံမြို့နယ်မှာလည်းအခုတက်တရာလိုင်းကာလမှာအတီးပြူလူနာ1000ကျော်နဲ့တေဆုံးသူက10ဦးထက်မနည်းရှိနေပါတယ် ဒါဟာတခွဲအတီးပြူနိုင်တဲ့ပမာဏသာဖြစ်ပြီးတော့ယောဂတန်ရရှိပေမဲ့လည်းကိုယ့်ရဲ့အိမ်နေထဲမှာပဲနေထိုင်ကြပြီးယောဂကိုစစ်ဆေးမခံတဲ့သူတွေလည်းရှိနေတာကြောင့်ဒေသတွေမှာဒီ COVID-19
ယောဂပိုးပြန့်နာကပိုးပြီးတော့မြန်နေတယ်လို့လက်ပံကိုဗစ်တိုက်ပျက်ရေးမှာပါဝင်သူတာဝန်ရှိသူတူကပြောပြပါဗျာ။ဒီတဲ့ရတော့သင်ပြေနိုင်ဘူး။လူနာလည်းအရင်များတော့တနေ့နဲ့တနေ့ကြမှာပေါ့။အပေါ်မှာပဲတက်တယ်လား။အားတဲ့နေရာလည်းအခက်အခဲတွေကြည့်လာတယ်။ အော်ဇီဂျင်နဲ့ပတ်သက်လို့ရေးကြီးတဲ့လူနာတွေတို့ကြတော့အော်ဇီဂျင်ရတယ်လို့ပဲဘယ်လိုတက်နိုင်လို့တော့အကုန်လုံးကဝိုင်းပြီးတော့လုတ်ပေးနေကြတာပဲ။ဒါပေမဲ့ရေရှည်ကြတော့မလုံလောက်မှမတက်ပါဘူး။ခုနောက်ပါအရေးကြီးတာလေ။ဒီနေ့နေ့ရောက်၃ရောက်လို့မသိရဘူး။မနေ့ကဆိုအနှစ်ပိုင်းတည်းရောက်မိမအမျိုးသမီးတည်းရောက်နေရွယ်ပိုင်းမျိုးသားတည်းရောက်ညရောက်တော့အမျိုးသမီးတည်းရောက်ထပ်ဆုံး
အဲ့လိုမျိုးလေအရင်ညံနေတော့လက်ပံမြို့နယ်မှာကိုဗစ်အတီးပြူလူနာတွေအတွက်တနေ့ကိုအောက်ဆီဂျင်အိုဂျီတရာဝန်းကျင်ထိအသုံးပြုနေရတယ်လို့လည်းသူကပြောပါတယ်။ကိုဗစ်ကူးစက်သူများတဲ့ဒေသတွေမှာလူနာတွေလိုအပ်တဲ့အောက်ဆီဂျင်ပမာဏထက်ဖြည့်တင်းပေးနိုင်တဲ့အရေအတွက်မလုံလောက်တဲ့အခက်အခဲတွေလည်းရှိနေတာပါ။အတီးပြူလူနာတွေကိုတီးခြားထားနိုင်မှုနေရာအခက်အခဲကလည်းရှိနေတာကြောင့် ကိုယ့်ရဲ့နေအိမ်တွေထဲမှာသာနေထိုင်ပြီးတော့ကက်ယောဂါကိုရင်ဆိုင်နေရသူတွေတိုးလာနေတယ်လို့ကိုဗစ်တိုက်ဖျက်ရေးမြေပြင်မှာဆောင်ရွက်နေသူတွေကိုယ်တိုင်ကအခက်အခဲတွေကိုပြောပြကြပါတယ်။စစ်တပ်ကနေအာဏာသိမ်းခဲ့ပြီးတဲ့နောက်မှာအရင်တုန်းကကိုဗစ်ယောဂါထိန်းချုပ်ကာကွယ်ရေးလုပ်ငန်းတွေမှာပါဝင်ခဲ့ကြတယ်။ဆရာဝန်တွေ၊ဆေးဝန်ထမ်းတွေတော်တော်များများကအကြမ်းမဖက်အာဏာဖီဆန်တဲ့လ
long lao de pietanane, yin sai niara pepare. See, I went to Chogara, Longanguin, Piawin Lare, to the Shibare, Lujama, Winjitana, Piawinaga, few in Yamabang, Piovare. Jama in the Akaza, Winjitana, Jelina, Quaniani, Yak Topiane, seeing Yasuin, Daquena Muna, Tatown, Quenibago, Sisigay Amaro, a debut Luna, Tiga. Don't down go ya laser quana uti, Drishikevare. They sold to Gangaza quana uti, Shinibare. The morning a macobin, I think a yoga satin, Pipuaka rega so ye. Suzuwa a debut lunaga, the thing quana down wage or shibi. Cobin, I think a yoga jang, they sold ya dubanga. Don't down haya quana seti, Shinibi, Piparishin.
Masumo, Piopiagera, a good car or sick on seated in a bidugaway, that tea, a diverting of Piopiagamare. တင်းလိုက်တိုင်းတဝယ်မြို့မှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပြီးတဲ့နောက်ဒေသခံ960လောက်ကိုလည်းစစ်ကောင်စီဘက်ကဖမ်းဆီးသွားခဲ့ပါတယ်။သခိုင်းတိုင်းမြို့ရေမြို့မှာစွန့်လဲဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်ကြားပထမဆုံးအချိန်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ပြစ်ခတ်တိုက်ခိုက်
ွေအဖွဲ့တွေနဲ့စစ်တဲကြောင်းအပြန်အလှန်တိုက်ခတ်ခဲ့တာပါပြူစောဒီလိုဒေသခံတွေကပြောတဲ့အဖွဲ့တွေနဲ့စတင်ပစ်ခတ်ရကနောက်ပိုင်းမှာစစ်တပ်ကပါလာပြီးစစ်ကူတိုက်ပစ်တယ်လို့ဒဝယ်မျိုးကန်တယောက်ကပြောပါတယ
်ဒဝယ်မျိုးနယ်ပေါ့နော်ဒဝယ်မျိုးကနေပြီးတော့ဒီ9မိုင်လောက်9မိုင်လောက်ဟိုဟာကျွန်တော်မှရှိတဲ့ဒီရောင်းမော့ကျေးရွာမှာဖြစ်တာပေါ့နော်ဒီညပိုင်းမှာဖြစ်တယ်လို့ပြောရတယ်အဲကျွန်တော်တို့ကတော့ဒီဒေတာဟိုပြည်သူ့ကကရေးဖွဲ့နဲ့ဒီပြည်သူ့ကဖွဲ့ဆိုပြီးတော့ဒေတာခန့်နဲ့နေကြရတယ်ဒီရောဖြစ်ဖွဲ့နဲ့ဖြစ်တယ်လို့ပြီးတော့ကျွန်တော်တို့သိရတာပေါ့နော်ဒါဒေတာခန့်နဲ့ပြောရတယ်ဆိုဒီပြည်သူ့ကတော့ပေါ့နော်မင်းများကစစ်တမ်းလောက်မှမလောက်မှဖြစ်နေကျွန်တော်တို့ဒီအဲ့ဒီငားမှဒီစာတင်ကြောင်းမှပေါ့လေပြည်သူ့ထက်နေတောင်းနေဆိုတဲ့စာတင်ကြောင်းနားမှာကျွန်တော်ဒုပုတ်ပဲလာမျိုးတစ်ခုရှိတယ်ပေါ့နော်ဆိုတော့အဲ့ဒါအဲ့ဒီနောက်ပိုင်းမှာတော့ကျွန်တော်တို့ဒီဟိုဟာခုနကတည်းကပြည်သူ့ကရေးဖွဲ့ပေါ့နော်အဲ့ဒါနေပြီးတော့ဟုတ်အပြန်လာပေါ့ဒီဒီဆိုဒီဖွဲ့တွေနဲ့ဒီအပြန်လာတဲ့အဲပိတ်ခတ်တယ်ကြားရတယ်ဆိုပြီးတော့ဒီပြရတာပေါ့နော်ဟုတ် အဲ့လိုမျိုးဘုံတွေပါတယ်လက်တက်ခတ်မှုတွေဖြစ်နေပြီးတော့ဒီဘက်ကလာရောက်တက်ခတ်တဲ့ဒီတွေအဖွဲ့တွေလည်းမျိုးဖြစ်နေတဲ့ခါကျတော့ဒီအဲ့ဒီလိုဖြစ်မှာဟုတ်ပြီးတော့ဒီအဖွဲ့တွေလည်းပြောတဲ့ပြေကဒီဘုဘက်ကိုလှိုင်းပြီးတော့တက်ကူထားတော့တာပေါ့အဲ့ဒီတက်ကူနဲ့တောင်းတဲ့ချိန်မှာဘုဘက်ကဒီတက်ကောင်ကြီးတက်ကနေပြီးတော့တက်ကူတွေလောက်လာပြီးတော့မှဒီကျွန်တော်တို့တစ်ခါဆက်တက်ခတ်မှုတွေဖြစ်တာပေါ့နော်အဲ့ဒီမှာဒီ PDF ဖက်ကပဲနှစ်ယောက်ချသွားတယ်ပြီးတော့ကျွန်တော်တို့ကြည့်ရတာပါခင်ဗျဒီခုနဒီတက်ခတ်မှုဖြစ်တဲ့ရွာမှာတော့တို့ကဒီဟိုတော့အင်ဂျင်ထဲကိုဝင်ပြီးတော့အင်ဂျင်ထဲကိုဝင်ပြီးတော့ဆက်တာဒေတာမင်းများတာမျိုးတွေဟုတ်ကဲ့ဆက်တာဆက်တာရောက်နေတယ်ကျွန်တော်တို့ဒီအာဒေတာခံတဲ့ကဒီလိုမျိုးဟိုဟာလမ်းမဇေယောက်နေတယ်ကွာရဆက်ဇေယောက်ရဲ့နောက်ဒီသာမန်ဒီသူရိရောမော့ရောင်းသားတွေနော်ကွာရတက်ပြောပါဝင်ဒီရောမော့ရောင်းသားတွေအဆောင်ပြီးတော့9ယောက်လောက်ကိုကျွန်တော်ဆိုင်းလာတယ်လို့ပြောကျွန်တော်ပြန်ရတယ်ပေါ့နော်
ဒဝဲမြို့အနီးမှာအခုလိုတိုက်ပွဲဖြစ်တာဒုတိယအကြိမ်ဖြစ်ပြီးဇူလိုင်လ2ရက်နေ့ကလည်းစစ်ကောင်စီရင်တန်းကို PDF တပ်ဖွဲ့တွေကကြားပြတ်တိုက်ခိုက်ခဲ့ပါသေးတယ်။အဲဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအခုချိန်ထိတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ဒဝဲမြို့ပြင်နားမှာအခုလိုပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပေမဲ့မြို့အနီးကဂျူရော်တွေမှာတော့ပုံမှန်အတိုင်းစစ်ကောင်စီစန့်ကျင်ရေးဆန္ဒပြပွဲတွေဒီကနေ့လည်းရှိခဲ့ပါတယ်။စကိုင်းတိုင်းရွှေဘိုခရိုင်ရည်ဦးမြို့မှာလည်းမနေ့ဇူလိုင်9ရက်နေ့ကစစ်တပ်နဲ့ပြည်သူ့ကာကွယ် PDF အဖွဲ့တွေပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။အပြန်အလှန်ပြစ်ခတ်မှုနဲ့ပတ်သက်လို့စစ်တပ်ကကင်းလှည့်ဖို့သွားနေချိန်မှာ PDF အဖွဲ့တွေကတိုက်ခိုက်ခဲ့တာလို့ရည်ဦးမြို့ကလူကပြောပါတယ်
။အညာလုံးကတော့အဲ့တပ်ဝန်ခွဲဖို့လာတဲ့ဟာကိုအဲ့အဲ့လိုဝင်တနက်နဲ့ဝင်ပြစ်သွားတာပါလေ။နေ့တိုင်းပြီးပါပါမယ်နေ့တိုင်းရက်ဆက်တော်တော်လေးရက်တွေရက်တွေဆက်တယ်ပေါ့နော်နေတိုင်းအဲ့လိုအဲ့ညာ9နိုင်လောက်ဆင်းလာပြီးတော့အဲ့အဝိုင်းမှာလာပြီးတော့တန်မုံခွဲရမဘာကြောင့်ခွဲရလဲဆိုကျွန်တော်လည်းမပြောတော့ဘူးလေအတိုင်းဒီတိုင်းတော့လူခွဲတယ်လို့ခွဲရပါဘူးတန်မုံခွဲရအဲ့ညာတော့အဲ့မင်းညာတော့အဲ့လိုမျိုးလာခွဲတဲ့ချိန်အဲ့လိုမျိုးပြက်သွားတာပြက်လိုက်တယ်လို့ပြောအဲ့ကြောင့်နည်းနည်းဟိုဘက်ဒီဘက်ပြက်ကြခတ်ကြအတန်ကြီးတော့တော်တော်လေးပြူသွားတယ်ဟောရဲဒီဘက်ကရဲဒီစစ်သားဒီဘက်ကတော့ရဲတယောက်ကြပြီးတော့နှစ်ယောက်တန်ရရပြောတယ်နှစ်ယောက်ကတော့နေရောက်ကတရားမဆွေးရင်ရဘူးဆိုတော့ပြောတာပဲကြားတာပဲပေါ့နော်ကျွန်တော်လည်းဒီတိုင်းပဲဒီများတွေပြောနေကြားတာဟိုဒီရဘကတော့တရားကြားတော့တာပေါ့နော်တရားကြားတော့ကျန်တဲ့ဒီပြန်လည်းပြေးသွားကြတာဆိုတော့ဟိုအလောင်းတော်မကောက်လိုက်နိုင်ဘူးငါကျတော့စစ်သားလေးပဲတွဲလာကောက်ပ
ါအခုလိုရေဦးမြို့အထက်နားမှာစစ်ကောင်စီတပ်တွေနဲ့ PDF တပ်ဖွဲ့တွေပထမဆုံးအကြိမ်အပြန်အလှန်တိုက်ခိုက်ခဲ့ပြီးတဲ့နောက်ထပ်တိုက်ပွဲတွေပြင်းထန်လာရင်ဘေးလွရာထွက်ပြေးနိုင်မှုဒေသခံတို့ကလည်းပြင်ဆင်နေကြပါတယ်ခင်ဗျာ
ကိုကြော်ကြော်သိမ်းပြောပြသွားတာဖြစ်ပါတယ်အခုတခါတော့စစ်ကောင်စီအဖွဲ့ဝင်ဒေါ်သက်သက်ခန့်ရဲ့ရွှေဆိုင်ပုံခွဲခံရတဲ့သတင်းကိုပြောပြခြင်းပါတယ်ရန်ကုန်မြို့လသာမြို့နယ်မှာရှိတဲ့ရွှေနန်းတော်ရဲနာရွှေဆိုင်မှာဒီနေ့ဇွန်လ10ရက်နေ့နေ့လယ်ပိုင်းကဘုံးပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့ဝန်ထမ်းတို့ထိခိုက်ဒဏ်ရာရခဲ့ပါတယ်နိုင်ငံတော်တချို့နေရာတွေမှာလည်းပြစ်ခတ်မှုတွေကြောင့်သေဆုံးမှုတွေရှိနေပါတယ်ဒီအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုမတ်အလိမ်မာကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ဇွန်လ10ရက်နေ့လယ်2နာရီဝန်းကျင်လောက်ကရန်ကုန်မြို့လာတာမြို့နယ်မှာဖွင့်ထားတဲ့ရွှေနန်းတော်ရန်သာဆိုင်မှာပောက်ကွဲမှုဖြစ်ခဲ့ပါတယ်။အဲဒီဆိုင်ဟာစစ်ကောင်စီလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာတသက်ခိုင်ပိုင်ဆိုင်တဲ့ရန်သာဆိုင်ဖြစ်ပါတယ်။အသေးစားပောက်ကွဲမှုအတွင်ဆိုင်ဝန်ထမ်းတယောက်အနေငယ်တရားရသွားတယ်လို့ဒေါက်တာတသက်ခိုင်ရဲ့ကိုယ်ရေးအရာရှိက VOA မြန်မာပိုင်းကိုပြောပါတယ်
။ဟိုအဓိကတော့အဲအတန်ဘုံနဲ့လာပစ်သွားတာရှင်ဟုတ်ကဲ့။ဟိုကောင်တာလေးကိုပြစ်ထည့်လိုက်တာပေါ့နော်ဆိုဆိုင်ကောင်တာလေးမှာရှိရဲ့ညီမလေးတယောက်ကိုနှမ်းပြီးတော့ဘုံကဒီလိုပြန်ကန်ထွက်သွားပြီးတော့အပြင်မှာ꿰ွားတဲ့ဘောပေါ့နော်ဆိုတော့ဟိုဝင်းနှန်းနေလည်းနည်းနည်းကြောက်လန့်နေတော့ဟိုမှာဖြစ်တာပေါ့ဟိုရုံသုံးကတော့ဖြစ်သွားတာပေါ့လူထိခိုက်မှုကတော့အညီမလေးတယောက်ကတော့နည်းနည်းပုံပယ်တာလေးတော့ဖြစ်တယ်ပေါ့နော်ဟိုဘလို့ဆိုးဆိုးရွားရွားတော့မရှိပါဘူးရှင်ကောင်တာနှမ်းနေပါလေတော့꿰သွားပါလေရှင်ဟုတ်ကဲ့ပစ္စည်းကိုလည်းနည်းနည်းလာဆွဲပြီးတော့လုတ်သွားတယ်လို့လည်းသတင်းကြပါတယ်။ရှင်စီစင်းရင်းတွေပါလေကတော့ကျမတို့အခုလုံနေလို့ရှင်ဒီဘက်ကဆိုင်ရနေ report မတက်သေးပါဘူး။ဟိုလေနည်းနည်းပါးပါးတော့ပါသွားနိုင်တယ်ထင်တယ်ရှင်။အခုချိန်ကြီးတော့လေတကယ်ကိုမပြောနိုင်သေးတာရှင်။နည်းနည်းပါးပါးတော့ပါနိုင်တယ်လို့ပြောတယ
်။ရွှေနန်းတော်ရန်သာဆိုင်ပောက်ကွဲမှုကအတန်တော်တော်ကျယ်တယ်လို့အဲ့ဒီအနီးအနားမှာနေတဲ့သူတွေကပြောကြပါတယ်။ဒီပောက်ကွဲမှုပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရောက်လာပြီးလမ်းပိတ်ဆစ်ဆီးမှုတွေလုပ်ခဲ့ပါတယ်။ဂျွန်လာ၁၇ရက်နေ့တုန်းကလူငယ်ပြန်ဝင်ကြီးဒေါက်တာတသက်ခိုင်ပိုင်ကုမ္ပဏီတည်ဆောက်နေတဲ့ကဘာရေးဖျားလန်းနဲ့ဆရာဆန်လန်းတောက်က68 residence အဆင့်မြင့်ကိုတို့မှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါသေးတယ်။အဲ့ဒီတုန်းကတော့ထိခိုက်ဒဏ်ရာရသူမရှိခဲ့ပါဘူး။ဒီပောက်ကွဲမှုတွေနဲ့ပတ်သက်လို့ဘယ်သူလက်ချက်ဆိုတာအခုချိန်ထိမသိရသေးပါဘူး။ပောက်ကွဲမှုသတင်းတွေနဲ့တဆက်တဲ့ပြစ်ခတ်မှုသတင်းကတော့သခိုင်းတိုင်းကလေးမျိုးထူမာရောင်မှာ မနေ့ကစစ်တပ်ရဲ့တိုက်ခတ်မှုကြောင့်တရာထုံးစံဆက်အလို့သမားတယောက်သေဆုံးခဲ့ပါတယ်။ရွာထဲမှာလက်နက်လာရှာတယ်လို့ဆိုပြီးဝင်ရောက်ရှာဖွေပစ်ခတ်လို့ကိုအေးမင်းဆိုသူသေဆုံးသွားတယ်လို့ဒေသခံတို့ကပြောပါတယ
်။ဒီနေ့တော့ဝေးတာပေါ့နော်ကလေးမျိုးနဲ့ PDC ကြောင်းရှိတဲ့ထိုးမာရွာဆိုတဲ့ရွာကြီးပဲအဲ့ရွာကိုဝင်မွေရင်းနဲ့သူလက်နက်ရှာတယ်လို့ပြောတယ်။အဲ့မှာဒီကလေးကံကိုလမ်းပြီးရလူတယောက်ကသူတို့ကဒီမှာလုံနေနေရာဘက်ကိုဝင်ပြေးတာပေါ့နော်ပြေးနေသူကလည်းကြောက်ရလန့်နဲ့ပြေးတာအဲ့မှာသူမှားပြီးတော့ပြစ်တည်တာပေါ့နော်ခေါင်းမှန်ပြေးသွားတယ
်စကိုင်းတိုင်းကလေးမျိုးနယ်ထဲမှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေအပြန်အလှန်ပြစ်ခတ်တိုက်ခတ်မှုတွေရှိခဲ့ပြီးနောက်အဲ့ဒီဒေသတွေကကျေးရွာတွေကိုစစ်တပ်ကဝင်ရောက်ရှာဖွေတာတွေလုပ်နေပါတယ်ခုလိုနေရာတချို့မှာပြစ်ခတ်မှုပောက်ကွဲမှုတွေရှိနေပေမဲ့စစ်တပ်အာဏာသိမ်းမှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကတော့ဆက်ရှိနေပါတယ်မန္တလေးမုံရွာကလေးစလင်းကြီးရင်းမာပင်ဖားကန့်တဝဲမိုးကောင်းလက်ပတောင်းရင်းနှံချောင်းစတဲ့နိုင်ငံတော်ဝန်ကမြို့တွေမှာဆက်အာဏာရှင်စန့်ကြီးဆန္ဒပြပွဲတွေဒီနေ့လဲပုံစံမျိုးစုံနဲ့ပြုလုပ်ခဲ့ကြပါတယ်ရှင်
။မန္တလေးမှာပြောပြသွားတာဖြစ်ပါတယ်အခုတခါတော့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစစ်ကောင်စီကတရားစွဲတဲ့အကြောင်းကိုပြောပြခြင်းပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးတရားစွဲခံနေရတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုအဂရိလိုက်စာမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့စစ်ကောင်စီကတရားစွဲပါတယ်မူလာတွေကအမှုနှစ်ခုနဲ့တရားစွဲထားတဲ့ဒေါက်တာဇော်မြင့်မောင်ကိုထောင်ဒဏ်15နှစ်အထိချမှတ်နိုင်တဲ့အဂရိလိုက်စာမှုနဲ့အမှုတိုးပြီးတော့တရားစွဲလိုက်တာပါဒီအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူတွေးပြောပြပေးမှာဖြစ်ပါတယ်ဗျာ
လက်ရှိဖမ်းဆီးထိန်းသိမ်းခံထားတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုဝန်ကြီးချုပ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းစေကုသစရိတ်နဲ့ပါတီရုံးမြေနေရာကိစ္စဆောင်ရွက်မှုတွေမှာအာဂရိလိုက်စားမှုရှိခဲ့တယ်ဆိုပြီးအာဂရိလိုက်စားမှုပုံမှန်နဲ့စစ်ကောင်စီကတမှုတို့တရားဆွဲလိုက်ပါတယ်မန္တလေးတိုင်းထဲကစီးပွားရေးကုမ္ပဏီတစ်ခုကစေကုသစရိတ်ဆိုပြီးအကြောင်းပြပေးတဲ့ငွေကျပ်သိန်း650နောက်ထိုင်းနိုင်ငံဘန်ကောက်မြို့စေယုံတစ်ခုမှာစီးသွားကုကြိမ်စီးပွားရေးလုပ်ငန်းရှင်တယောက်ကပေးတဲ့ဒေါ်လာ3သိန်းဒီငွေတွေကိုတစိုးလက်ဆောင်ဖြစ်တဲ့လက်ခံခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်ထောင်နဲ့15နှစ်အထိချမှတ်နိုင်တဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့အမှုထက်တိုးလိုက်တာကိုစစ်ကောင်စီသတင်းမှကြေညာမှသိခဲ့ရတယ်လို့ဒေါက်တာစောမြင့်မောင်ရဲ့တရားလွတ်တော်ရှင်ဒီဒေါ်သဲစုဝေက VOA ကိုပြောပါတယ
်သူတို့အာဂရိကြီးကနေကြေညာလိုက်ကြတယ်ရှိသေးတာရောအမှုဆွဲတင်လာတာမရှိဘူးမရှိသေးဘူးဆွဲတာတော့ဆွဲမှာပေါ့လေကြေညာပြီးပြီဆိုရင်တော့ဒါဆွဲတော့မှာအဲ့ဒါကြောင့်မလို့ဘာအကြောင်းချင်းကနေဆွဲပြီးတော့ဒီအာဂရိပုံမှန်ဘယ်လောက်ရှိတာတော့ကျွန်တော်တို့မသိရဘူးကျတော်တို့ကဒီတရားရုံးကိုရောက်လာပြီဆိုမှဒီမှုရဲကိုပါဝါတင်မှုရနဲ့ဒီမှုရဲကိုတောင်းရင်ပြချို့ရတယ်လားရှိတာဆိုတော့ဟိုကတို့ကအမှုဆွဲဆူလာတဲ့ကိစ္စရပါတရားရုံးတော်ကိုရောက်မလာဘူးအဲ့လိုဖြစ်နေတာအမှဒီရတာပြင်လာလိုက်တာရှိတာဟုတ်အဲ့လိုဆိုတော့ဆွဲတင်နဲ့ပြင်ကြလာတာလေကျွန်တော်တို့ကဘာအကြောင်းလာကိုရှင်းနေပုံမှန်ကတော့ဆွဲတဲ့ဆိုတာကိုပြောလို့ရအဲ့ကမှကွန်ဖောင်းဖြစ်မှာပေါ့နော
်ဒေါက်တာစောမြင့်မာဟာမန္တလေးဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့ခြင်းကမန္တလေးတိုင်းအတွင်းစီမံကိန်းဧရိယာနဲ့ဆက်ဆက်လေယာဉ်မြေတွေကိုတခြားနီးသုံးဆွဲခွင့်ရဖို့နဲ့စီမံကိန်းလုပ်ငန်းတွေဆက်ပြီးတော့လုပ်ကင်နိုင်ဖို့အတွက်ကုမ္ပဏီတစ်ခုစီကနေထိုင်းဘက်ငွေ3သိန်းကိုလည်းတစိုးလက်ဆောင်ဖြစ်နေယူခဲ့တယ်လို့စစ်ကောင်စီကဆွဆွဲထားပါတယ်။ဒေါက်တာစောမြင့်မောင်ဟာအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုပုံမှန်905ခါခွေတဘာဝပေးရနေဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25မြင်းဆောင်30ကကြီးလို့နဲ့လည်းတရားစွဲဆိုခံထားရပါတယ်။မနေ့ပြန်ဇူလိုင်လ9ရက်နေ့ကျရင်ဒီအမှုတွေအတွက်စွဲချက်တင်မတင်ဆုံးဖြတ်ဖို့ရှိတယ်လို့ရှင်းနေကပြောပါတယ်
။အကြောင်းကလက်ရှိကတော့နှစ်မှုပေါ့နော်။905ခါနဲ့တဘာဝဒီရ25နဲ့30ကာတီပေါ့။အဲ့နှစ်မှုကိုရေးဆိုင်နေရတာမနေ့ရှင်9ရက်နေ့ကိုအဲ့နှစ်မှုနဲ့ပတ်သက်ပြီးတော့စွဲချက်တင်ရင်တင်မတင်ဆိုပြီးတော့ကျွန်တော်တို့ဒီမှာတရားရုံးမှာအမြင့်ချမှာပေါ့နော်။စွဲချက်တင်နေဆိုရင်ကျွန်တော်တို့ကဆက်လိုက်ရင်ဆိုင်ရမှာပေါ့။ပေးတဲ့မတင်မှုဆိုရင်လုံမယ်ပေါ့။တောင်းစီလေလော်တောင်းစလိုက်ပြီးမင်းကစပြီးစတာ။ကျမတို့ကတရားရုံးကဟိုထောင်လာနေပြီးတော့ဝင်ဝင်ပြီးလာဝင်ဝင်ပြီးလာဆိုတာကမနေ့ကမှကျမတို့သိရ။အာဒီနေ့အခွဲတွေကတော့ဝင်ဝင်မပြီးဘူးကျမတို့။ဒါပေမဲ့ကျမတို့ကဗီဒီယိုကွန်ဖရင့်ဆင်းနေရတော့အဆင်မပြေဘူးပေါ့နော်။အဲ့ဒါကတော့ပြောထားပြီးတယ်။ဘာလို့လဲဆိုတော့ဗီဒီယိုကွန်ဖရင့်ဆင်းဆိုတာအင်တာနက်လိုင်းမကောင်းဘူး။အင်တာနက်လိုင်းမကောင်းတော့တရားသူကြီးဖတ်နေတဲ့ဇာတ်ကလည်းမဟုတ်ဘူး။ကျမတို့ရဲ့ဒီဘက်ကဆရာကြီးကကြားနိုင်တယ်လေ။ဟုတ်ပြတ်တောင်းပြတ်တောင်းဆိုတော့ကျွန်တော်တို့ကတော့ဒီ conference နဲ့ကတော့လက်မခံတော့ပေါ့နော်အဲ့တော့ရုံးကြီးနဲ့ဒီတိုင်းပြီးမှလားကာမမို့ထောက်မှထုတ်မှလားအဲ့ဒါကကျွန်တော်တို့ကမသိရသေးဘူ
းစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက် NLD အစိုးရလက်ထက်ဝန်ကြီးချုပ်တွေအတော်များများကိုထောင်နဲ့15နှစ်အထိချမှတ်နိုင်တဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့တရားစွဲထားတာပါဒီအထက်မှာမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုလည်းပါပါတယ်ဒီအမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့တော့သူ့ရဲ့ရှင်းနေဦးမြင့်အောင်က VOA ကိုအခုလိုပြောပြပါဗျာ
ို့အဲ့ဒီကတည်းကယူပြီးပုံမှန်55နှစ်တရားဆွဲတာလေတိုင်းဒေသကြီးတရားလွတ်တော်မှာတရားဆွဲတာအဲဒေါက်တာအောင်မိုးညိုဟာခုနှစ်မှုအလကမောင်အောင်မိုးညိုတို့ဒေါက်တာထမောင်ကြီးတို့ဝင်းကြီးကြီးနဲ့ဦးမိုးတို့ဒေါက်တာကျွတ်တော်ဂရာဥတာတို့သူတို့သူတို့လေးဦးပေါ့လေးဦးအခုရှင်းဖို့ဆွဲရအောင်ဒီလိုကသိရောက်သေးပေါ့ဖွဲ့ဆွဲတာပေါ့ဦးသိတော်ဦးနဲ့ဦးမိုးကျော်နဲ့ဒီရောက်ကဖွဲ့ဆွဲတာပေါ့တရားမှုတင်နေဆိုတော့ကျွန်တော်တို့လည်းဟိုနော်ဘုချုံမဒီရနော်အဲဘလို့တလေးတွေကိုရှင်းလိုက်တယ်လို့ကျွန်တော်ကြားပါတယ်ကျွန်တော်တို့တွေ့လို့မသိရသေးဘူးကျွန်တော်တို့ဒီစုစုကံရဲ့အဖွဲ့ကြီးနဲ့ကျွန်တော်ကထောင်ရလိုက်ကျွန်တော်တို့ဒီဝင်အဝင်ထွက်ပိတ်တိထားတော့ကျွန်တော်လုံးဝမတွေ့ရပါဘူးအမှုကြီးတော့ပြန်ချိန်ရတော့လေအပါဝါယူဖို့ကိုဆိုရင်မနေ့ကကြာရင်တော့မှကျွန်တော်ကပါဝါယူဖို့ထောင်ကိုစားဖို့ပါမှာပေါ့အဲ့ဒါငွေနဲ့တွေ့ရမှာမဟုတ်သေးဘူးတင်းပြစ်စစ်တယ်ဆိုတော့ကျွန်တော်ပါဝါလေးတင်းပြစ်ပါဝါတင်းနေမှာမှုစီရမယ်ဥပမာ၁၄ရက်နေမှာကျွန်တော်ပါဝါတင်းမှုစီရမယ်ဆိုကျွန်တော်မအားကြီးဖြစ်ဖြစ်ပါတယ်ဒီလိုနဲ့ကြောင့်ကဘလုံးမှကျွန်တော်အဆင်မပြေနိုင်ပါဘူ
းဒေါက်တာအောင်မိုးညိုကို905ခါခွေအမှုအတွက်မကွေးထောင်အထူးတရားရုံးကအလုတ်ကျန်းနဲ့ထောင်နှစ်နှစ်ပြစ်ဒဏ်ချထားပါတယ်သူ့အပေါ်သဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့လဲတရားစွဲချတာပါဒီအမှုအတွက်တရားလိုဘက်ကတတ်တည်အဖြစ်တင်သွင်းလာတဲ့ဓာတ်ပုံတွေကိုဒေါက်တာအောင်မိုးညိုရဲ့ရှေ့နေဖွဲ့ကကန့်ကွက်ထားတဲ့အပေါ်လာမယ့်သတင်းပတ်မှာတတ်တည်ပစ္စည်းတွေကိုလက်ခံမခံအမိန့်ချဖို့ရှိတယ်လို့လည်းရှေ့နေကပြောပါတယ်။နောက်ထပ်အခရီးလိုက်စာမှုတိုက်ခိုက်ရေးဥပဒေပုံမှား55နဲ့တရားစွဲခံထားရတဲ့ဝန်ကြီးချုပ်တွေကတော့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးစန်း၊စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်နိုင်၊ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါက်နန်းခင်ထွန်းမြင့်၊ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူတို့ဖြစ်ပါတယ်။ဆွဲဆိုထားတဲ့အခရီးလိုက်စာမှုတက်ဖြတ်ရေးဥပဒေပုံမှား55ဆိုတာကနိုင်ငံရေးယာတူလက်ရှိဖြစ်သူဒါမှမဟုတ်နိုင်ငံရေးယာတူရရှိခဲ့သူတယောက်ယောက်ဟာအခရီးလိုက်စာမှုကျူးလွန်ကြောင်းပြစ်မှုထင်ရှားခဲ့တယ်လို့ဆုံးဖြတ်ရင်အဲ့ဒီလူကို15နှစ်ထက်မပိုတဲ့ထောင်ဒဏ်ချမှတ်နိုင်တယ်လို့ဂျန်ငွေလည်းချမှတ်နိုင်တယ်လို့ဖော်ပြထားပါတယ်ရှင်
။မခင်မြူရီပြောပြသွားတာဖြစ်ပါတယ်။ VOA ကနေခြားသပရိနေညပိုင်းမှာပါသောအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းလိုမီတာ31 32နဲ့52တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါဗျ။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်။ဒီထဲမှာတော့ကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေကြဦးအောင်ခင်ရဲ့မြန်မာရေး30ချက်၊ကျမရေးကဏ္ဍနဲ့အတူတိုင်းသတင်းလောအစီအစဉ်စတာတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့မြန်မာရေး30ချက်ကိုနားဆင်ရမှာပါ။ဆရာနာသိမ့်မှုကြောင့်နေဆက်ရာဇဝတ်ဂိုင်းတွေကြီးထွားလာပုံကိုဦးအောင်ခင်နဲ့ကိုညံဝင်းအောင်တို့ကဒီတစ်ပတ်မြန်မာရေး30ချက်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဆရာနာတိမ်မှုကြောင့်တန်းပီပျက်စီးသွားတဲ့ဒဏ်ကိုလူတိုင်းခံစားနေရပါတယ်။အာနာတိမ်အုပ်စုရဲ့ဆွေမျိုးသားချင်းတွေလည်းကြီးလန့်စားစားဖြစ်နေကြပါတယ်။ဒါပေမဲ့ရာဇဝတ်ဂိုင်းတွေကတော့လုံလောက်ကိုင်းလို့ကောင်းလာပုံရပါတယ်။အာနာတိမ်တက်ကရာဇဝတ်ဂိုင်းတွေကိုအခွင့်အလမ်းဖွင့်ပေးလိုက်တယ်လို့ဖြစ်နေပါတယ်။တရုတ်နယ်စပ်ရာဇဝတ်ဂိုင်းနယ်ခြားဆောင်တပ်နဲ့ပြည်သူစစ်တွေရောထေးရှက်တင်ဖြစ်လာတဲ့အချိန်အခါဖြစ်ပါတယ်။ပုံမှန်စီးပွားရေးလက်ပတ်ဖို့ခက်ခဲနေချိန်မှာမောင်ကိုစီးပွားရေးရှင်တန်တဲ့နေဆက်ဒေတာမှာရာဇဝတ်ဂိုင်းတွေအားကောင်းတာပါတယ်။ NLD အစိုးရစုံစမ်းစစ်ဆေးခဲ့တဲ့ကရင်ပြည်နယ်ကရွှေကုတ်ကိုနေဆက်မြို့ဟာစစ်အာဏာသိမ်းချိန်ကစပြီးထူးထူးထောင်ထောင်ဖြစ်လာတယ်လို့ဧပြီလ21ရက်နေ့ထုတ် US Institute of Peace ရဲ့စာရမ်းမှာဖော်ပြပါတယ်။လောင်ကစားဝိုင်းငွေကြေးခဝါချလုပ်ငန်းနဲ့ရာဇဝတ်မှုမျိုးစုံလုပ်ဖို့ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မှာ2019လောက်ကကတည်းကအုံမြစ်ချခဲ့တာလို့ဆိုပါတယ်။ဟောင်ကောင်အခြေစိုက်ရထိုင်းကုမ္ပဏီကနယ်စပ်မျိုးတည်ဆောက်တာဖြစ်ပါတယ်။အကျိုးဆက်တစ်ခုကတော့မြဝတီမြို့မှာလဲကစီနိုလောင်ကစားဝိုင်းတွေခေစားလာတာပါပဲ
။မြဝတီမြို့မြောက်ဘက်ကီလို20กว่าဝေးတဲ့တောင်ရင်မြင့်မြန်မာဘက်အချမ်းမှာလောင်ကစားမြို့တော်တည်ဆောက်နေတာပါ။ကရင်နယ်ခြားစောက်တပ် BGF က20ရာခိုင်နှုန်း၊တရုတ်ဘက်က80ရာခိုင်နှုန်းအကျိုးအမြတ်ရယူမဲ့စီးပွားရေးလုပ်ငန်းဖြစ်ပါတယ်။ကရင် BGF အကူအညီနဲ့ဝင်ရောက်လာတဲ့တရုတ်တွေမြဝတီမှာများပြားလာပါတယ်။ရွှေကုတ်ကိုစီမံချက်ကိုစုံစမ်းစစ်ဆေးဖို့လွန်ခဲ့တဲ့နှစ်ဇွန်လမှာ NLD အစိုးရကဆုံးဖြတ်ပါတယ်။ကရင် BGF ဟာတပ်မတော်ရဲ့ဩဇာအရှိန်အဝါနဲ့လောင်ကစားမြို့တော်တည်ဆောက်နေတာထင်ရှားပါတယ်။တရုတ်မြို့စ်ကိုစာရှိကန်ဆက်မှုဆောင်လို့ခေါ်ပါတယ်2012မှာထောင်ကထွက်လာတဲ့တရုတ်လူဆိုးကိုင်းဝင်ဝမ်ကော့ကွိုင်နဲ့ KNU အကြီးအကဲတချို့ဖက်ဆက်လုပ်ထားတဲ့စီမံကိန်းဖြစ်ပါတယ
်ဆီယနာသိပြီးနောက်တစ်နေ့မှာဝမ်ကော့ကွိုင်ဟာမြန်မာဟောင်မင်းစရောပွဲဝက်ဘ်ဆိုက်ကိုဖူးချမ်းပြည်နယ်မှာမှတ်ပုံတင်လိုက်ပါတယ် ကိုကနေကြဆောင်တက်ကတီထောင်ထားတဲ့ဗိုင်ရှန်းကုမ္ပဏီနဲ့လည်းအဆက်အသွယ်ရှိကြောင်းဖော်ပြပါတယ်။ကိုကကလည်းမြန်မာစီးပွားရေးအချက်အချာတွေကိုဝင်ရောက်မဲ့အစီအစဉ်ဖြစ်ပါတယ်။ဝမ်ကော့ကွိုင်ကိုတရုတ်မျိုးချစ်တဦးအနေနဲ့ဖော်ပြပြီးမြန်မာပြည်ကတရုတ်အကျိုးစီးပွားကိုကာကွယ်မယ်လို့ဆိုပါတယ်။စစ်တပ်ကပြစ်ခတ်လို့ထွက်ပြရတဲ့ဒုက္ခတွေတွေထိုင်းမြန်မာနယ်စပ်ကိုကျော်ဖြတ်ဖို့အကဲအဲရှိပေမဲ့လောင်ကစားလုပ်တဲ့တရုတ်တွေကတော့ဝင်ထွက်သွားလာနိုင်ကြပါတယ
်။လွန်ခဲ့တဲ့9နှစ်အတွင်းမှာနေကြားဖြတ်ကျော်ရာဇဝတ်မှုတွေကိုတရုတ်အစိုးရကအကြီးအကျယ်နှိမ်နှင်းပါတယ်။အဖမ်းအစည်းတွေမကြာခဏလုပ်ပေမဲ့ဝမ်ကော့ကွိုင်ကတော့လူငင်းချမ်းသာခွင့်ရနေပါတယ်။တရုတ်ပြည်မှာဝမ်ကော့ကွိုင်ဟာဂုံတူးပွဲတူချီးမြှင့်ခံရပြီးအရေးပါအရာရောက်နေပုံရပါတယ်။တရုတ်အစိုးရလက်အောက်ခံဩဇာရှိ NGO နဲ့ရာဇဝတ်ဂိုင်းကောင်းဆောင်ပတ်သက်နေတာဟာစိတ်ဝင်စားဖို့ကောင်းပါလေ။ဝမ်ကော့ကွိုင်ဟာမလေးရှားမှာဖမ်းမရန်ထုတ်ခံထားရတဲ့ဝရမ်းပြည်ဖြစ်ပါတယ်။ရွှေကုတ်ကူမြို့သစ်ဟာတရုတ်အစိုးရရဲ့ပိုလန်မှမှာအကျုံးဝင်တယ်လို့ပြောဆိုတာမျိုးလည်းရှိပါတယ်။ဒါပေမဲ့မြို့သစ်တည်ဆောက်နေသူတွေဟာဟောင်ကောင်နဲ့မကာအိုအခြေစိုက်တရုတ်တွေဖြစ်ကြလို့တရုတ်အစိုးရနဲ့ရောတရုတ်ပြည်မာကြီးနဲ့ရောပတ်သက်စရာအကြောင်းမရှိဘူးလို့တရုတ်သူတွေသည်ယွန်ဆန်းက Frontier မြန်မာစာဆောင်မှာမနစ်ကရှင်းပြပူပါတယ
်။ရာဇဝတ်ဂိုင်းဟာတရားဥပဒေမရှိတဲ့နေရာမှာခြေခုပ်ယူကြတာမို့မြန်မာနယ်စပ်ဟာလူစိုးဂိုင်းတွေရဲ့စကြက်ဖြစ်လာပါတယ်။စစ်စိုးရကိုလက်နက်ကင်အဖွဲ့ကမကြောက်ပါဘူး။ဇွန်လအစောပိုင်းကတာချီလိတ်မှာမွေးရစင်းနဲ့ပစ္စည်းကျပ်တန်းပေါင်း14,000ကျော်ပိုဖမ်းဆီးရပြီပါလေ။ကွယ်လွန်သူဗိမ္မာရင်ခွန်စာကြီးစိုးခဲ့တဲ့ဟိုမိတ်တပ်ဖွဲ့ဝင်ဟောင်း2ဦးကိုလည်းဖမ်းဆီးနိုင်ခဲ့ပါလေ။ဒါပေမဲ့ဖမ်းဆီးတဲ့ရဲစခန်းကိုလက်နက်ကင်တစုကလာရောက်ပစ်ခတ်လို့ရဲတပ်ချက်ကြီးတဦးသေဆုံးကြောင်းဇွန်လ10ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါလေ။စစ်ကောင်စီရဲတပ်ဖွဲ့ဟာကတုံးပေါ်ထွက်ကွက်ပြီးအမျက်ထုတ်တာလို့လူစိုးကိုင်းကယူဆတဲ့အတွက်ခရိုင်ရဲတပ်ဖွဲ့မူယုံကိုပြစ်ခတ်တိုက်ခိုက်တာဖြစ်ပုံရပါတယ်စစ်ကောင်စီစန့်ကျင်ရေးလုပ်နေတဲ့တာချီလက်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့ရဲတပ်ဖွဲ့ယုံကိုပြစ်ခတ်တဲ့ကိစ္စနဲ့လုံးဝပတ်သက်ခြင်းမရှိကြောင်းဇွန်လ9ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်လက်နက်ကင်အဖွဲ့ပေါင်းစုံကိုရင်ဆိုင်နေရတဲ့စစ်ကောင်စီတပ်ဟာလက်နက်မပေါ်တဲ့ပြစ်ခတ်မှုမျိုးကိုမကြာခဏလုပ်တတ်တာကိုလည်းဒေတာဂန်တွေကအရင်ထားမိကြပါလေခင်ဗျာ
။ဥောင်းခင်မြမရေး30ချက်အစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်။အခုတစ်ခါတော့အပတ်စဉ်ချမ်းမာရေးကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်။ဒီဘက်ချမ်းမာရေးကဏ္ဍမှာတော့ COVID တတိယလိုင်းစပြင်းထန်လာခြင်းကာကွယ်ကုသရေးအကြောင်းကိုပြောထားပါတယ်။မြန်မာနိုင်ငံမှာအခု COVID-19 လိုင်းစပြီးတော့ပြင်းထန်လာခြင်းမှာပိုအဓိကထားကာကွယ်စရာကုသရေးပြင်ဆင်စရာတွေကိုအားလုံးဝိုင်းပူးပေါင်းလုပ်သင့်ပြီလို့ချမ်းမာရေးတာဝန်ရှိသူတွေကအထူးတိုက်တွန်းလိုက်ပါတယ်။ဘလို့အဓိကကာကွယ်စရာတွေပါလဲဘလို့ကုသရေးပြင်ဆင်စရာတွေအရေးကြီးနေပါလဲဒီအကြောင်းကိုတော့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနဖျော်ခွင့်ရကုသရောဂါဗေဒကျွမ်းကျင်သူဒေါက်တာတန်းနိုင်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคဒေါက်တာတန်းနိုင်စိုးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာကိုဗစ်ကျက်တရာလှိုင်းကတရိပ်ရိပ်နေပေါ့နော်နေ့စဉ်ထောက်ခံနေနေချီဆက်ပြီးတော့တက်လာနေတာကြောင့်အခုလိုအချိန်မှာအကောင်းဆုံးကာကွယ်နိုင်ဖို့နဲ့ကုသနိုင်ဖို့ဆွေးနွေးမှာမို့အဓိကကာကွယ်ရေးအတွက်ဘာစပြောခြင်းလဲဆရာ
။ဒီကတော့ဒီကာကွယ်ရေးနည်းလမ်းထဲမှာအဓိကကြာဆုံးနည်းလမ်းတော့မိမိအိမ်မှာနေထိုင်နေအကောင်းဆုံးပဲ။ဒါမဲ့မဖြစ်မနေထွက်ရတဲ့လူတွေရှိပဲပေါ့နော်ဒီမဖြစ်မနေအလုပ်လုပ်တဲ့လူတော့ပေါ့နော်ဟိုအလေပတ်သွားတာမျိုးဟိုအကြောင်းမရှိပဲနဲ့ဟိုအဖေးစားမရှိပဲထွက်တာမျိုးဒါမျိုးကိုတော့ကျွန်တော်ကရှောင်ရမယ်အထူးသဖြင့်ဒီအသက်အရွယ်60အထက်ကြီးရင်းတဲ့လူတွေတေတိုးနှလုံးစည်းတူပေါ့နော်ဒီနာတာရှေယောဂအခန်းတစ်ခုရှိတဲ့လူတွေကဒါတက်နိုင်သမျှအိမ်မှာပဲနေတဲ့တယ်အဲ့တော့အိမ်ပြင်ထွက်မယ်ဆိုရင်လည်းအကာအကွယ်ပေါ့အထူးဖြင့် mask ကိုတော့ဒါမဖြစ်မနေတက်တင်တယ်ပြီးရခါကျတော့ဒီအများဆုံးပစ္စည်းမကင်တွယ်မီနဲ့ကင်တွယ်ပြီးတိုင်းလက်ကို second 20ကျောင်းဆေးကြပြန်စီဖို့လိုတယ်ခြားလူတွေနဲ့ခက်ခွက်ကောင်ချိန်တန်လို့အိမ်ပြန်ဝင်နိုင်တဲ့ဒီ mask ကို split ကြ
ဆုံးပြဖို့လိုတယ်လက်ကိုစဉ်းစားသေးဖို့လိုတယ်စိတ်ရဲ့ဟုံးလို့ယောဂကုသမှုများရဲ့မျိုးတွေမှာဆိုရင်တရားနာရဲ့အဝတ်ကိုတော့မှာမိနစ်30လောက်စပြနေရည်နဲ့စိန်ပြီးတော့မှာလာရှော့ဖို့တင်တယ်ကိုကလည်းကိုယ်လည်းတန်းစင်တဲ့အိမ်မှာရှိတဲ့အတွက်ရည်ကြီးနေတဲ့လူတွေနဲ့ဒါနေကညနေ6နာရီစတော့ချိန်တိုင်းမပြုတ်လို့တင်ဘူးအဲ့တော့တန်းနေတယ်များအိမ်ထဲမှာဆိုရင်စိတ်ဖြစ်တယ်အပြင်သွားလူကက
ုးပြောင်းတဲ့ဟာလည်းပို့ပြီးတော့နည်းနည်းသီးထားမယ်ဟာတော့တော်တော်ကြီးကိုမြင်တယ်ပေါ့နော်အဲတချို့စာဆောင်တွေမှာတော့ရေးလာပြီဒီမိနစ်ပိုင်းလေးတော့ပေါ့နော်ဒီ duration ကတော့အရင်ကတော့15မိနစ်ထိတွေ့တော့မှ content ဖြစ်တယ်ဆိုပြီးတော့ဒါပထမပိုင်းကကြီးညာခဲ့တဲ့ပုံရှိတယ်ပေါ့နော်အခုကမိနစ်ပိုင်းတော့မဟုတ်တော့ second ပိုင်းလေးတွေပေါ့နော်အဲ့လိုလေးထိတွေ့ရနေတယ်ပိုးရှိတဲ့လူတယောက်နဲ့ဒီအကာအကွယ်မပါဘဲနဲ့ second ပိုင်းလေးထိတွေ့ရနေတယ်ပဲကူးဆက်နိုင်တဲ့အနေအထားဆိုလေတော်တော်ကြီးကိုမြန်ဆန်တဲ့ပုံရှိတာပေါ့နော်တော့ပို့ပြီးတော့ဝင်နိုင်တဲ့သဘောရှိတယ်။ကြောင့်မို့ကျွန်တော်တို့ကသူပြင်းလေးဝင်လေးထွက်မကောင်းတဲ့အခန်းနေပေါ့နော်။ကျွန်တော်တို့က cross ventilation လို့ခေါ်တာပေါ့။လေးဝင်လေးထက်တော့ကောင်းတယ်လို့ထင်ရတယ်။ဗင်းပေါက်တွေကဖွင့်နိုင်တယ်ဒါပေမဲ့တစ်ဖက်တည်းဖွင့်တယ်ပေါ့နော်။နောက်တစ်ဖက်ကဖိတ်ထားတယ်။အဲ့လိုမျိုးဆိုတော့ဒီလေကဒီထက်ကိုဖြတ်သွားလို့မရဘူးပေါ့။အဲ့တော့အဲ့လိုဟာကတော့ဒီနှစ်ဖက်လုံးဖွင့်ထားဖို့တော့သူပြင်းမျက်နှာချင်းဆိုင်ပြင်းတဲ့ကားတွေဖွင့်ထားရင်ဒီထဲမှာခုနပြောတဲ့ cross ventilation ဆိုတဲ့လေးဝင်လေးထွက်တာကောင်းသွားတယ်။အဲ့လိုမျိုးမကောင်းတဲ့အခန်းတွေမှာဆိုတော့ပို့ပြီးတော့ကူးဆက်လဲပေါ့နော်။နောက်ပြီးတော့အဲ့ဒီခန်းထဲဝင်တဲ့ကြတဲ့အချိန်ရင်ပြီးတဲ့ခါကျရင်အကာအွယ်ပေါ့သူပြင်း mask ကိုတကယ်စနစ်ကျတက်ဆင်ထားရဲ့လားပြီးတော့ခြားသူတွေနဲ့နိနိကြက်ကဖြစ်သွားလာအဲ့ထဲမှာလူစုဆိုပို့ပြီးတော့ဖြစ်တာပေါ့နော်နောက်တစ်ခုကတော့တော့လက္ခဏာမပြရလေပေါ့နော်လူကောင်းတိုင်းပေါ့ဒါပေမဲ့သူကပိုးတဲဆောင်တဲ့လူဖြစ်သွားတယ်သူနဲ့ဆက်ဆက်တဲ့လူတွေကြားထဲမှာယောဂလက္ခဏာပေါ်လာတယ်
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကကုသမှုနဲ့ပတ်သက်လို့ရောဘလို့အနေထားဆက်ရှိနေလဲဆရာ
ကုသရေးတိုင်းရလဲဒါအစအပိုင်းတုန်းကတော့တော်တော်ကြီးတည်ထားပေါ့တကယ်ကို professor ကြီးကိုယ်တိုင်ဟောကိုကြည့်ပြီးတော့မှကုရတာပေါ့နော်အဲ့တော့တိုင်းရဲဟောစီတယ်ဝေဘာကြီးတို့ဖောင်ကြီးတို့တောင်းကြတာပေါ့နော်ဒီလိုနေရာမျိုးတွေမှာတကယ်မျောနိုင်ငံမှာထိတ်တန်းဆိုရယ်တမားတော်ကြီးကိုယ်တိုင်မှာအကျက်မဲ့ပြုခဲ့တာပေါ့ဒါပေမဲ့လည်းအခုကဒီတမားတော်ကြီးရဲ့ကောင်းမှုနဲ့ပဲကျွန်တော်က clinical management guideline ဆိုပြီးဆက်တာပေါ့နော်ဒါပြီးခဲ့တဲ့ရက်ကလည်း version 7 အထိကျွန်တော် update လုပ်ထားတယ်ပေါ့တကယ်အဲ့ဒီခါကျတော့ဒီတမားတော်ကြီးဖြစ်မှာမဟုတ်တော့ပေါ့နော်တစ်ယောက်ဆရာဝန်တစ်ယောက်ဒါမှမဟုတ်ရင်သူရဲ့ကြီးကြပ်မှုကအတိုင်းအမြင်နဲ့ဆရာဝန်ပေါ့နော်ဒီဟာနဲ့ကျွန်တော်လှမ်းပြီးချိတ်ဆက်ပြီးတော့ဒီဆရာဝန်တစ်ဦးအနေနဲ့clinical management guideline ရှိတဲ့ကြောင့်လို့ကောင်းကောင်းကုနိုင်တဲ့အနေအထားပေါ့နော်။ဒါကတော့ကျွန်တော်တို့ဒုတိယလှိုင်းရဲ့မှတ်တာချက်တစ်ခုလို့ပြောအောင်။အဲ့ဒါလေးကအခုစိတ်တော်တော်များများပြန်ပြီးအဆင်ပြေနေတဲ့သဘောရှိတယ်။
ဟုတ်ကဲ့ဆရာကြီး။ဒီနေရာမှာကုသမှုတွေစိန်ခေါ်ချက်တွေရောဘယ်လိုဆက်ရှိနေသလဲဆရာ
။စိန်ခေါ်ချက်ကတော့ HR ပေါ့။ဒါပေမဲ့တော်တော်များများလေးတော့ဆရာဝန်တွေပြန်ပြီးတော့ပေါ့နော်။အထူးသဖြင့်ဒီ 100% အပြည့်အဝများခဲ့နေတော့မှရှိတဲ့အင်အားနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။အဲ့တော့အကြောင်းမျိုးမျိုးကြောင့်သဘောထားချင်းမတိုက်ဆိုင်တဲ့ဒီကူမောင်းမားရဲ့အနေနဲ့ဒီ COVID တဲ့ချေးမှာဒူဘောပေါင်းမယ်ဆိုတော့ဘုန်းကြီးဌာနအနေနဲ့ရတယ်ဟိုတက်နိုင်တယ်များဆောင်ရွက်ပေးနေတဲ့အကြောင်းအရာကျွန်တော်ပြောင်းလို့ဝင်ကြည့်တယ်အနေနဲ့ပြောပါမယ်ဒီကုတရဲ့အပိုင်းမှာလည်းဒါ referral ပေါ့အဓိက transport ပေါ့အဲဒီပို့ဆောင်တဲ့အပိုင်းဒီအပိုင်းနေမှာပေါ့နော်စိတ်ပညာရှင်မှမဟုတ်ဘူးပေါ့နော်မိမိကစပြီးတော့ခုနတူတူယောက်ချင်းနေနဲ့လုံနိုင်တာလည်းရှိတယ်အဲ့လိုလေစေတနာဝန်ထမ်းအနေနဲ့လုပ်ပေးနိုင်တာလည်းရှိတယ်နောက်တစ်ခုကပုံပြီးကဆေးရုံဆိုတယ်ပုံပြီးကဆေးရုံမြန်မာနိုင်ငံချက်ချင်းတွေတဲ့မြန်မာနိုင်ငံတဲမှာရင်းမှုအင်းပေါ့နော်ဒီလိုမျိုးအခွင့်အရေးအနေနဲ့လည်းပါနိုင်တဲ့လောက်ကနေပြီးတော့ကိုတက်ရတက်ရပေါ့နော်လုပ်ငန်းလေးပြီးရောက်အောင်မြင်ပါမယ်ပေါ့နော်ဒီကိုဗစ်ကိုအားလုံးအတူတိုက်ဖြတ်ကြလို့ပေါ့နော်ပူးပေါင်းဆောင်ရွက်ရမယ့်အချိန်ကာလဖြစ်ပါတယ်
ဟုတ်ကဲ့ဆရာနောက်ဒီကုသမှုအတွက်လိုအပ်တဲ့စေပစ္စည်းကိရိယာတွေအပိုင်းရော
အဓိကရည်ကြီးရတော့အောက်ဆီဂျင်ပေါ့နော်ဒီရဲ့အခါကျတော့အဓိက PPE ပေါ့ဒီဝန်ထမ်းတွေအတွက်ကာကွယ်ရေးလုံလုံရတဲ့အရေးကြီးရပေါ့နော်အဲနောက်တစ်ခုကဒီလိုအပ်တဲ့ဆေးဝါးတွေပေါ့နော်ကျွန်တော်တို့ဒက်စာတုံးနေတာတို့ရန်ဒက်စီဘာတုံးတာတို့ကွန်ပလီဆန့်ပလတ်စမာတုံးတာပေါ့နော်ဒါတွေကလည်းဒီ clinical management guideline ထဲမှာပါတဲ့ဆေးဝါးတွေပေါ့နော်အဲ့ဆေးဝါးတွေကကျွန်တော်တို့လက်ထဲမှာလက်ရှိမှာလုံလောက်ရှိတယ်ပေါ့ဒါပေမဲ့လည်းတစ်ဖက်ကလူနာ case လို့အများများလာရင်တော့လည်းဒါလိုအပ်ချက်ပြောလို့မရအောင်လေဒါပေမဲ့လက်ရှိအနေထားကတော့ကျွန်တော်ရန်ကုန်မှာဆိုရင်စုပေါင်းလူနာကရင် COVID လူနာပေါ့နော်ကရင်ပေါင်းစင်တာတွေတစ်ခုပြီးတစ်ခုတိုးချက်ပြီးဖွင့်လာတဲ့အချိန်မှာလေသက်ကလူနာများလာတဲ့အနေအထားမှာဒီသက်ကဘယ်လိုတိုးချက်သွားမလဲပေါ့နော်အတောင်းလုံးတော့ပြင်ဆင်ထားမှာပေါ့နော်ဒါဆိုတနေရာနဲ့တနေရာတော့မတူဘူးပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီ COVID လိုင်းတရရဲ့တက်လာတဲ့အချိန်မှာပေါ့နော်ကာကွယ်ရေးနဲ့ကုသမှုနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်ကအ
ဓိကတော့ကုသမှုအပိုင်းကတော့ပေါ့နော် COVID ကဟိုသိကြတဲ့ဒီ virus ကိုတေးသေးလေးဆေးပေါ့နော်ဒါကတော့ကျွန်တော်အခုထိမပေါ်ပေါက်သေးဘူးပေါ့ခုနအောက်ဆီဂျင်ကြရင်အောက်ဆီဂျင်ပေးပြီးတော့ဒီခန္ဓာကိုယ်ကနေဒီ virus ကိုတွန့်ပြန်နိုင်တဲ့အနေဒါအထိတောင်ရမ်းမှုတွေကျော့ကျသွားပြီးတော့ဒီ covid ကဟာကိုခန္ဓာကိုယ်ကပြန်နိုင်သွားတဲ့အနေထားလေးကျွန်တော်ဒီကနေ 三部古尼的看那个有超本古尼的超越比亚的白毛呢那一看就高中啊你白的是高中啊高中的白毛呢那古大的先没有过了高贵的先嘛刚刚都谈过的这样如果高贵的没准备这种本来怎么样的这样就古大的白毛呢阿龙高美的阿妈才能没有哎呦你参与嘛那要到了高中的白毛呢高贵的朋友离他比长远，不大的干嘛呢？就假装没在在队伍里播，那么一分一播，那么一分两播不呢？不呢，在你那里，阿龙播，你家的队伍呢？就当，哎呦，高贵的朋友不大比吧，不大的朋友的他今天的朋友的他一路。
OK， 谢谢你的支持。
Vazin jamai ganago ko min tin sat pe ga da phit par de aku tuk ka ro tai yin tadin law season ko tin sat pe ma ba di season ko ro thai che sai tai yin tadin law de ga tin sat pe tha da phit par de khmyar
apat sin tin sat twa me tai yin tadin law ga chu so ba de myama nangan tuan tai yin da lu myo su de ni thai ja de ayat de ta rui ma phit pyet ni de a phit pyet rui ne တရင်သားတွေရဲ့အတန်တွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းလွန်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ငင်းငင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSDI ရဲ့အဖွဲ့ခေါင်းဆောင်အဖြစ်မှုပြီးတစ်ပါတီ NMSP2 ဥက္ကဋ္ဌနိုင်အောင်မင်းကိုတာဝန်ပေးအပ်လိုက်ပါတယ်KNU ကရဲ့အမျိုးသားအစည်းအရုံးထိန်းချုပ်နေပြီတက်မဟာငါနေပြီတိုက်ပွဲမှာစစ်ကောင်စီဘက်ကလည်းထိခိုက်ကြဆုံမှုများတယ်ဆိုတာနဲ့မြို့ပြဒေသအထိတိုက်ပွဲတွေဖြစ်ပွားလာနိုင်တာမို့လုံခြုံရေးတတိရှိဖို့ KIO ကတိုက်တွန်းထားတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျွန်မကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါငင်းချိုင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSTY ရဲ့အဖွဲ့ခေါင်းဆောင်အဖြစ်မွန်ပြည်သက်ပါတီ NMSP ဒုတိယဥက္ကဋ္ဌနိုင်အောင်မင်းကိုဇူလိုင်လ9ရက်နေ့မှာဆက်လက်တာဝန်ပေးအပ်လိုက်တယ်လို့အပြည့်ရဆယ်ဖွဲ့ NCAS EAO ကထုတ်ပြန်ထားပါတယ်ဗိုလ်ချုပ်ကြီးရစက PPSTY ရဲ့အဖွဲ့ခေါင်းဆောင်ကအနားယူလိုတာကို2021ဇွန်လက PPSD အဖွဲ့ဝင်တွေစီစာပို့အကြောင်းကြားခဲ့တဲ့အတွက်၎င်းနေရာကိုအခုကျင်းပလျက်ရှိတဲ့ PPSD အစည်းအဝေးမှာအစားထိုးခန့်အပ်လိုက်တာဖြစ်ပါတယ်PPST ရဲ့သဒုတ်ထအကြိမ်မြောက် NCAS EAO တို့ရဲ့ထိပ်သီးအစည်းအဝေးဒုတိယပိုင်းပြင်းမြောက်တဲ့အထိယာယီဦးဆောင်သွားဖို့မွန်ပြည်သက်ပါတီကဒုတိယဥက္ကဋ္ဌနိုင်အောင်မင်းကိုယာယီအဖွဲ့ခေါင်းဆောင်အဖြစ်တာဝန်ပေးအပ်ခဲ့တာဖြစ်ပါတယ် PPST ကိုတနိုင်ငံလုံးပြစ်ခတ်ရစေးသဘောတူစာချုပ် NCA ထိုးထားတဲ့လက်နက်ကင်အဖွဲ့တို့နဲ့ဖွဲ့စည်းခဲ့ပါတယ်
KNU KN မြူရာစီယုံထင်းချုံနယ်မြေတပ်မဟာငါဖာပုံခရိုင်မှာပြီးခဲ့တဲ့ဆွန်လမှာတိုက်ပွဲဖြစ်ပွားတဲ့အချိန်ပုံများပြီးစစ်ကောင်စီဘက်ကလည်း150ကျော်ကြဆုံးပြီးတော့တရားကျော်ထိခိုက်ဒဏ်ရာရရှိသွားတယ်လို့ KNU တပ်မဟာငါပြောခွင့်ရသုရိယပူမူကြီးစောကလေတို့ကပြောပါတယ်။ဒါပြင် KNU ထင်းချုံနယ်မြေတပ်မဟာငါပြင်တပ်မဟာစစ်နဲ့တပ်မဟာသုံးတွေမှာလည်းစစ်ကောင်စီတပ်ပါဝင်နေကြဆောက်တပ် PGF တပ်ဖွဲ့ဝင်တွေကအင်အားဖြည့်တင်ထားပြီးလှုပ်ရှားမှုတွေဆက်လက်ရှိနေဆဲပဲဖြစ်တယ်လို့ KNU ဘက်ကပြောပါတယ်။တပ်မငန်းနေမြေမှာအဲ့လိုစိုက်ပွဲဖြစ်ပွားတဲ့အခြေအနေနဲ့ကြက်ဆုံတဲ့အခြေအနေတွေကတော့စစ်ကောင်စီဘက်ကထုတ်ပြန်ထားတာတော့မသိရသေးပါဘူး။
ရှမ်းပြည်နယ်မှာတလအတွင်းကိုဗစ်ရောဂါကူးစက်ခံရသူ2000နီးပါးတိုးလာနေပြီးကိုဗစ်ကြောင့်သေဆုံးသူ100ကျော်ရှိလာပြီးဖြစ်ပါတယ်။ဇွန်လ3ပိုင်းကစပြီးကနေ့အထိရှမ်းပြည်မြောက်ပိုင်းလောက်ကင်မှာကူးစက်ခံရသူ1100ကျော်သေဆုံးသူ2ဦး၊လာရှိုးမှာကူးစက်ခံရသူ600ကျော်သေဆုံးသူ30ကျော်ရှိပြီးနှမ်ခမ်းမြို့မှာနှစ်ပတ်အတွင်းကူးစက်သူ140ကျော်သေဆုံးသူစုစုပေါင်း9ဦး၊ရှမ်းပြည်အရှေ့ပိုင်းတချီလိတ်မှာကူးစက်သူ100ကျော်ရှိလာပြီးဖြစ်ပါတယ်။အခုလိုကူးစက်မှုနှုန်းများဆန်လာတာဟာမြို့နယ်တိုင်းမှာစောင့်ကြစစ်ဆေးပေးမဲ့စည်တနာဝန်ထမ်းတွေ၊ကျန်းမာရေးဝန်ထမ်းတွေနေပါနေသလိုစည်ယုံစည်ခန်းတွေမှာလည်းကျန်းမာရေးဝန်ထမ်းတွေ CDM လုပ်နေတာကတကြောင်းနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာကာကွယ်ကုသရေးဆိုင်ရာအစိုးရဝန်ထမ်းတွေကကာကွယ်ကုသရေးအတွက်ထက်ထဲဝင်ဝင်လှုပ်ဆောင်မှုမရှိတာကြောင့်ဖြစ်တယ်လို့လူမှုကူညီရေးအဖွဲ့ဝင်တွေကပြောပါတယ်
ဒီခိုင်ပြည်နယ်မြို့နယ်တချို့ကစာရင်ကျောင်းတွေမှာဆရာဆရာမတွေပါဝင်ကျောင်းသားကျောင်းသူ၁၈ဦးမှာကိုဗစ် -19 ရောဂါကူးစက်ခံထားရတဲ့အတွက်သင်ကြားမှုတွေကိုနှစ်ပတ်ကြာယာယီရပ်နားထားရပါတယ် အခုကူးစက်ခံထားရတဲ့အကြောင်းတွေကတော့စစ်တွေပောက်တော်မောင်းတော်ကြောက်ပြူနဲ့တန်တွဲမျိုးကစာရင်ရောင်းတွေဖြစ်တယ်လို့ပြည်내ပညာရေးမှူးရုံးကသိရပါတယ်ရခိုင်ပြည်내မှာစူရိုင်းလ9ရက်နေ့အထိကိုဗစ်ပိုးတွေ့လူနာစုစုပေါင်း900ကျော်နဲ့သေဆုံးသူ4ဦးရှိနေပြီဖြစ်တယ်လို့ပြည်내ကျန်းမာရေးဌာနစီးရင်ရသိရပါတယ်
ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်နယ်မြေလိုင်ဇာမှာဇူလိုင်လ6ရက်နေ့အင်ကာနေ့တရက်တည်းမှာပဲ COVID-19 အတည်ပြုလူနာ4ဦးထွက်တိုးပြီးအခုဇူလိုင်လပထမပတ်အထိလိုင်ဇာမြို့မှာအတည်ပြုလူနာအယောက်20ရှိသွားပြီဖြစ်ကြောင်း KIO ရဲ့ COVID-19 ကာကွယ်တားဆီးနေနည်းရေးကော်မတီအတွင်းရေးမှူးပုံမှုကြီးလက်ဖိုင်ဟင်းဝမ်ကပြောပါတယ်COVID-19 အတည်ပြုလူနာ20ရှိတဲ့အနက်လက်ရှိဆေးရုံမှာ5ဦးစိတ်ကူးသတ်မှုခံယူနေရပြီးလက်ရှိမှာယောဂကူးစက်မှုနှုန်းကိုထိန်းချုပ်ထားနိုင်တယ်လို့ KIO ကပြောပါတယ်။အခုထပ်သွန်းလာတဲ့ COVID-19 အတည်ပြုလူနာတွေကလိုက်စာဒေတာခံတွေမဟုတ်ပဲလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကြောင့်တခြားဒေတာကနေဝင်ရောက်လာသူတွေဖြစ်တယ်လို့သိရပါတယ်
။ချင်းမြင့်နဲ့သန္တလာမြို့ရဲစခန်းကဒူရဲအုပ်ခိမ့်ဝေစင်လတ်ကိုစွန်တိုင်းလ9ရက်နေ့ညနေ DAPG ဖရဲကျောင်းဒီပို့ချုပ်လမ်းမတိုင်းဆိုင်ကနေဆင်းလာတဲ့အချိန်မှာ CTF ထန်တလန်တပ်ဖွဲ့ဝင်တွေကတနတ်နဲ့အနီးကပြစ်တက်ခဲ့ပြီးအဲ့ဒီနေရာမှာပဲပွဲချင်းပြီးတိုက်ဆုံခဲ့တယ်လို့ထန်တလန်မြို့ခံတွေကပြောပါတယ်ဒူရဲအုပ်ဟိမ့်ဝေစင်လတ်ကိုပြစ်တက်တာနဲ့ပတ်သက်ပြီးတော့စစ်ကောင်စီကအမြဲတမ်းသတင်းပေးသူ CTF လှုပ်ရှားမှုမှာပါဝင်သူတွေကိုချင်းချောက်ပြီးအများပြည်သူစန္ဒရိကတည်ယူမှုနဲ့ကြီးတွားပြည်သူတွေကိုချင်းချောက်နေတာကြောင့်လို့ CTF ထန်တလန်ဘက်ကဇူလိုင်လ9ရက်နေ့ညမှာကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာစစ်တပ်ကနေနိုင်ငံတော်အာဏာကိုထိမ့်သိမ်းခဲ့ပြီးနောက်ပိုင်းကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့တိုက်ပွဲဖြစ်ပွားမှုတွေပိုများလာသလိုမြို့ပြဒေသအထိတိုက်ပွဲဖြစ်ပွားလာနိုင်တာမို့လုံခြုံရေးသတိရှိဖို့ KIO ကနေတိုက်တွန်းထားပါတယ်အမည်ရဲ့စူးစီးချက်ကိုနိုင်ကိုအိမ်ကနေတင်ဆက်ပေးထားပါတယ
်မြို့ပြဒေသတွေထိတိုက်ပွဲချိန်မီ၍ဖြစ်ပွားလာနိုင်တဲ့အတွက်စစ်ရေးသတိရှိဖို့နဲ့လုံခြုံရေးအတွက်ကြိုတင်ပြင်ဆင်ထားဖို့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကကချင်ပြည်သူတွေကိုသတိပေးပြောဆိုလိုက်ပါတယ
်ဒီလိုလူထုတွေလည်းအရင်နှစ်သက်ပိုမှစစ်ရေးအခြေအနေကိုစောင့်ကြည့်ဖို့စီရင်နေပတ်တဲ့တရင်တွေကိုနားဆင်ဖို့တော့လိုမယ်လို့ကျွန်တော်ထင်ပါတယ်အဲဒါကြောင့်အချိန်မရွေးတိုက်ပွဲဖြစ်လို့ရှိရင်အခုမိသားစုအတွက်ကုဘဝအတွက်လုံခြုံရေးနေလဲတတ်နိုင်ဆုံးကျွန်တော်အစီအပြေတလို့လုထားဖို့တော့လိုမယ်လို့ကျွန်တော်ပြောလို့ပါတယ
်ဆွန်လ23ရက်နေ့ညကဗလာမင်းနဲ့တရာရှိစစ်ကောင်စီရဲ့လုံခြုံရေးသက်စကန်နဲ့ဆွန်လ30ရက်နေ့မှာလည်းမြေကြီးနားမြို့ဝင်23မိုင်ဂိတ်ကိုကချင်လွတ်လပ်ရေးသမ္မတ KIA ကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့နေရာနှာမှာတိုက်ပွဲတွေဖြစ်ပွားလာနိုင်တဲ့အခြေအနေတွေကြောင့်ပြည်သူတွေနေနဲ့စစ်ရေးသတင်းနဲ့လုံခြုံရေးအတွက်ကြိုတင်ပြင်ဆင်ထားဖို့ဘူမူကြီးနော်ဘူးကပြောဆိုလိုက်တာပါ
အခုအချိန်မှာတော့မြန်မာနိုင်ငံတနင်္ဂနွေလုံးမှာဒီကျအနာချင်းဖြုတ်ချရေးနဲ့ပတ်သက်လို့ဒေါ်လာရေးလို့ခဲ့တဲ့အချိန်ကာလဖြစ်ပါတယ်ကျွန်တော်တို့အဲချင်းပြည်နယ်မှာမကပါဘူးဟိုမြို့ကြီးတွေပြကြီးတွေရန်ကုန်မလေးနဲ့ပြည်တော်ကစားပြည်သူလူထုတွေလည်းဒီကျအနာချင်းဖြုတ်ချရေးမှာဒေါ်လာရေးလို့ခဲ့တဲ့အချိန်ကာလဖြစ်နေတယ်ဆိုတော့တိုက်ပွဲတွေကတော့ကျွန်တော်တို့ KA မပြည်နေလဲတခြားအဖွဲ့အစည်းတွေ PDF တို့တခြားအဖွဲ့အစည်းတွေများရှိတာပေါ့အဲအဲ့ဒါနဲ့တိုက်ပွဲပြည်ပြမတိုက်ပွဲကြီးလဲဖြစ်တတ်တာပေါ့
ဇော်လ23ရက်နေ့ညကဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်စစ်ကောင်စီဘက်ကတိုက်ပွဲဖြစ်ပွားတဲ့ဗလာမင်းနှင့်သရာဘက်ကိုတင်ကားတွေစစ်ကားတွေနဲ့စစ်ကူသွားရောက်ခဲ့ပြီးမြေကြီးနားနှက်လေရင်ပြဝဲမှုတွေလည်းရှိနေပါတယ်လက်ရှိမှာတိုင်းနယ်ပြည်နယ်ဒေသသေးသေးရှိမြို့နယ်တော်များများနဲ့တိုင်းသာလက်နက်ကန်အဖွဲ့အစည်းတွေထိန်းချုပ်ထားတဲ့ဒေသတွေမှာစစ်ကောင်စီတပ်နဲ့တိုင်းသာလက်နက်ကန်အဖွဲ့အစည်းတွေကြားတိုက်ပွဲတွေဖြစ်ပွားနေပြီးအမျိုးသားညီညွတ်ရေးဆိုရအယူဂျီကဖွဲ့စည်းထားတဲ့ပြည်ထောင်ကာကွယ်ရေးတပ် PDF တပ်တွေနဲ့လည်းစစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေဖြစ်နေတဲ့ကြောင့်ပြည်သူတွေအနေနဲ့စစ်ရေးသတိရှိကြဖို့လုံခြုံရေးအတွက်ကြိုတင်ပြင်ဆင်မှုတွေပြုလုပ်ထားကြဖို့လိုအပ်တယ်လို့ KIO KIA ကဆိုပါတယ်ခင်ဗျာ
ဆက်ပြီးတော့မွန်ပြည်နယ်ရေးမြို့နယ်ကလကုတ်ကျွန်းပေါ်မှာမြမရေတက်ခန့်နေလေရင်ကွင်းတည်ဆောက်မဲ့စီမံကိန်းအကောင်အထည်ဖော်လာလို့လေယာဉ်တွေတင်စီခံရမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ
်ရေးမြို့နယ်မြောက်ပိုင်းကကလကုတ်ကျွန်းပေါ်မှာဝါရဝတီရေတက်ခန့်နေလေရင်ကွင်းငယ်တစ်ခုတည်ဆောက်ဖို့ဒေသခံတွေရဲ့လေယာဉ်ချမ်းမြေဧက300နီးပါးလောက်တည်ယူခဲ့တာနဲ့ပတ်သက်ပြီးဟာတာနှောက်ရတာလုပ်ဝင်ဆိုလို့ရှိရင်ရေးယူသွားမယ်လို့ရေဒရာရှိသူပြောဆိုခဲ့တယ်လို့ဒေတာကန်တန်ကာတော်တပားကမမသာနဲ့အခုလိုပဲမိတ်ကြားခဲ့ပါတယ်
။မ
နေနေတဲ့ကြားနှောင်းတွေကတော့ရေဟောင်းနှောင်းမှာပါတယ်
လာရောက်ဟန်တန်းနှောက်ချက်သူမလည်းမြအရေးယူသွားမယ်လို့သူတို့ကလာပြောပါတယ်စေအနာသိမ့်ပြတဲ့နောက်မှာသူတို့လုပ်ငန်းစကြတဲ့ကရွာသားတွေအများတန်းလာရောက်ကန့်ကွက်နေကြတာပဲအရင်ကကလကုတ်ကျွန်းသုံးစိတ်လုံးမှာအုတ်ချုံမှုတယောက်ပဲထားတယ်အုတ်ချုံရည်မှုတွေကတစ်ဆင့်သူတို့ကိုလုပ်ငန်းရဖို့ဖိအားတွေပေးခဲ့တယ်တနစ်ကြာလောက်လုပ်ငန်းရပ်တန့်သွားတယ်စေအနာသိမ့်ပြီးတော့တန်လျင်ကအရာရှိတယောက်ဆင်းလာပြီးကန့်ကွက်တဲ့သူမလည်းမြအရေးယူသွားမယ်လို့ပြောသွားပါတယ်
2019ခုနှစ်ကစတင်ခဲ့တဲ့ကလကောက်လေရင်ကွင်းစီမံကိန်းကိုဒေသခံတွေကကွယ်မှုကြောင့် NLD အစိုးရလက်ထက်မှာတနှစ်ကျော်ကြာရန်နာထားခဲ့ပြီးအခုစစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့ဘူဒိုဇာဆက်ရန်ရားတွေနဲ့လုပ်ငန်းပြန်လည်အကောင့်ထဲပေါ်ခဲ့တာပါ။ချမ်းမြေတေအေကကို380၊ဒဲမြေတေအေကကို390နှုန်းနဲ့ရော်ကြီးငွေပေးလိုက်မယ်လို့ပြီးခဲ့တဲ့လကရိရရရှိတူဂရိပေးပြောကြားသွားတာရှိခဲ့တယ်လို့တန်ဃာတော်ကမမသာနဲ့အခုလိုပဲဆက်ပြောပါတယ်။
ဒ
ီကကနေလာပြီးတော့ဒီကရွာသားတွေနဲ့လာပြီးညှိနှိုင်းခဲ့ပါတယ်။ရွာချင်းတွေဘလောက်ယူမှလဲ။ဆရာတော်တို့ရွာသားတွေဆုံးမြတ်ထားတာကတော့ချမ်းမြေက380၊လေယံမြေက390အေကားလိုက်ပေါ့။သူတို့ရွာကြီးပေးမလို့ဂတိပေးတယ်။ဒါပေမဲ့ဒီနှစ်ဘတ်ဂျက်မမီမှာကိုစိုးရိမ်တယ်လို့ပြောတယ်။အခုသူတို့ကြိုးပမ်းဆောင်ရွက်နေတုန်းပဲ။ရွာသားတွေတောင်းစုတာလဲဈေးမများပါဘူးစစ်တပ်ဘက်ကနှိမ့်နှက်တာမရှိပါဘူး
မိမိတို့ချမ်းမြေတိမ့်ကန်ရတဲ့အတွက်ထိုက်တဲ့ရောချင်းတွေလိုချင်တယ်လို့လဲကလကုတ်ပေါ်ဆက်ရွာသားသူမမသာနဲ့အခုလိုပဲပြောပါတယ်
ပေါ်တော့ကဒီမကဟာမကဒီထိုက်ကြိုက်ကတံပိုးကဒီမကကလို့
ပါကျွန်တော်တို့ပြောချင်တာကတင့်တော်တဲ့မေယာတံဖိုးကိုလိုချင်တာပေါ့နော်ဒါပေမဲ့လဲတခြားအလုပ်တွေကိုဆက်လုပ်လို့ရမှာပေါ့ဒီတိုင်းပဲတင်းယူလိုက်မယ်ဆိုရင်မြေအားလုံးဆုံးရှုံးသွားပြီဆိုတော့ခြေလက်ပြတ်သွားသလိုဖြစ်သွားတာပေါ့အလို့အကင်လုံးဝဆုံးရှုံးသွားပြီအခုတို့မြေထိုးဆက်တွေနဲ့ထိုးလိုက်တာအားလုံးပြောင်တလင်းဖြစ်သွားကုန်ပါပြီတကယ်လို့သာထိုက်တဲ့နဲ့ရောခြေပေးမယ်ဆိုရင်ကျွန်တော်တို့လည်းတခြားအလို့တွေလောက်ကင်သွားဖို့အရင်အနည်းလေးဖြစ်သွားတာပေါ့ဗျာ
ဒါပေမဲ့အခုဆောက်လုပ်နေတဲ့လေရင်ကွင်းစီမံကိန်းဟာဆိုရင်ဖွင့်လင်းမြင်သာမှုမရှိတဲ့အတွက်ဘယ်ချိန်ဘယ်ကာလမှဘာတွေအတွက်ရည်ရွယ်ပြီးလှုပ်ဆောင်နေတာမသိရသလိုဒေသခံတွေအတွက်ဘယ်လိုအကျိုးဖြစ်ထွန်းလာမလဲဆိုတာကိုလည်းစောင့်ကြည့်နေရအောင်မှဖြစ်ပါတယ်ရှင
်အခုဆက်ပြီးတဲ့တင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရင်ကျိုင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSDI ရဲ့အဖွဲ့ခေါင်းဆောင်အပြည့်မွန်ပြည်သက်ပါတီ NMSP ဒုတိယဥက္ကဋ္ဌနိုင်အောင်မင်းကိုဆက်လက်တာဝန်ပေးအပ်လိုက်တယ်လို့အပြည့်ရစေဖွဲ့ကထုတ်ပြန်ထားပါတယ်။ KNU ကရင်အမျိုးသားစည်းရုံးထိန်းချုပ်နယ်မြေတပ်မဟာ9မှာပြီးခဲ့တဲ့ဇွန်လမှာတိုက်ပွဲဖြစ်ပွားတဲ့အချိန်ကြီးပုံများပြီးစစ်ကောင်စီဘက်ကလည်းထိခိုက်ကြဆုံးမှုရာနဲ့ချီရှိနေတယ်လို့ KNU တပ်မဟာ9ဘက်ကပြောပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ဘီအန်အိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တော်ရရှင်တွေအခုနားဆင်ကြရတာကတော့အပတ်စဉ်တရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOE ကနေခြေတော်ရင်းနေညာပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုတခါတော့နောက်ဆုံးရသတင်းချင်းချုပ်ကိုတလဲချင်းညာပေးဦးမှာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာအခုရက်ပိုင်းတွင် COVID-19 ရောဂါပိုကူးစက်သူလူနာအရေအတွက်တိတိကျကျတိုးလာနေပြီးလွန်ခဲ့တဲ့24နာရီတွင်ဓာတ်ခွဲနမူနာစုစုပေါင်း 14,928 ခုကိုစစ်ဆေးခဲ့ရမှာပိုကူးစက်နေသူလူနာသစ် 4,132 ဦးတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အကစားဌာနကည7နာရီမှာထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြထားပါတယ်။ဒါဟာဓာတ်ခွဲဆန်းသတ်မှုစုစုပေါင်းရဲ့ 29.68 ရာခိုင်နှုန်းမာဒီယောဂါပိုကူးစက်နေသူတွေကိုစမ်းသပ်တွေ့ရှိခဲ့တာလို့လဲချမ်းမာရေးနဲ့အကစားဝန်ကြီးဌာနဗဟုကူးစက်ယောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာရေးသားထားပါတယ်။ဒါပြင် COVID-19 နဲ့သေဆုံးလူနာ52ဦးထပ်တိုးခဲ့တဲ့အတွက်လဲကနေ့အချိန်ထိသေဆုံးပြီးသူစုစုပေါင်း 3,621 ဦးရှိပြီဖြစ်ပါတယ်။ကနေ့အချိန်ထိမြန်မာနိုင်ငံမှာ COVID-19 ဓာတ်ခွဲအတည်ပြုလူနာ38,055 ဦးကိုတွေ့ရှိခဲ့ပြီဖြစ်ပြီးဒီထဲက 34,309 ဦးကတော့ဆေးရုံကဆင်းခဲ့ပြီဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လကဆက်လို့မြန်မာနိုင်ငံမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့အစိုးရဝန်ထမ်းတွေအပါအဝင်လူတန်းစားအလောတီးတီးမှာယောဂါပိုးကူးစက်သူအရေအတွက်အများပြားတွေ့ရှိလာနေတာမှာတချို့နေရာတွေမှာအစုလိုက်အပြုံလိုက် ကူးစက်မှုတွေဖြစ်ပေါ်နေတာကြောင့်ရန်ကုန်တိုင်းအတွင်းမြို့နယ်ဆယ်မြို့နယ်အပါအဝင်ချင်းပြည်နယ်ရှမ်းပြည်နယ်မွန်ပြည်နယ်စကိုင်းမကွေးပဲခူးမန္တလေးအေရဝတီတိုင်းတို့ကမြို့နယ်ပေါင်း45မြို့နယ်မှာကျန်းမာရေးဌာနက stay at home မလိုအပ်ဘဲအပြင်မထွက်ကြဖို့အမိန့်ကိုထုတ်ပြန်ထားပါတယ်။ကမ္ဘာတစ်ဝန်းအလင်းမြန်ကူးစက်ပြန့်နှံ့နေတဲ့ Delta ရောဂါအမျိုးအစားအပါအဝင် Alpha နဲ့ Kappa စတဲ့တခြားကူးစက်မြန်ရောဂါပိုးနှမျိုးပါမြန်မာပြည်မှာရောက်ရှိနေပြီလို့လည်းကျန်းမာရေးဌာနကကြေညာထားပြီးဖြစ်ပါတယ်။ဒီညပိုင်းအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ်။ VOA American အတန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီထိလိုင်းတူမီတာ31 32နဲ့ 52 တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးဘေးရန်ကင်းကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from